Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်အောက်တိုဘာလ18ရက်နေ့စနေညဘက်9:00နာရီနေ့ဆန်တိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမနန်းလပိုက်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညပိုင်းသတင်းတွေကိုရှားပေါင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။အာရှဥရောပနဲ့အမေရိကန်ပြည်ထောင်စုအပါဝင်ကမ္ဘာတဝန်းနေရာနဲ့မှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေ2015ရွေးကောက်ပွဲအတွက်ဂျိုတင်မဲတွေပြေးနေကြပါပြီ။ဆီးရီးယားမှာရုရှားတပ်တွေထားတာဟာသူတို့ရဲ့အမျိုးသားအကျိုးစီးပွားကိုကာကွယ်ဖို့ဖြစ်ပြီး IS အဖွဲ့ကိုချိန်မုံ့ဖို့ဖြစ်ကြောင်း ISအဆက်အစိုးရအာဏာမြေအောင်လုပ်သွားဖို့မဟုတ်ဘူးလို့ရုရှားဝန်ကြီးချုပ်ကပြောလိုက်ပါတယ်။အီရန်မှာဖမ်းခံထားရတဲ့ Washington Post သတင်းတောက်ကိုလူသားချင်းစာနာတဲ့အချက်ပေါ်အခြေခံပြီးဖြေရှင်းဖို့ကြိုးပမ်းနေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုအခုညမှာကြားဖို့ရှိပါတယ်ဗျာ
။ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါမှာတော့နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေဟာတက်ဆိုင်ရာနိုင်ငံတွေမှာရှိတဲ့မြန်မာတန်ရုံးတွေကောင်စစ်ဝင်ရုံးတွေမှာကြိုတင်မဲ့ပေးနေကြပြီးအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ဒီလိုမှားယွင်းမှုတွေဘာကြောင့်ဖြစ်ရသလဲဆိုတာကိုတော့ထိုင်းနိုင်ငံရောက်မြန်မာတန်အမတ်ကြီးအခုလိုပြောပါတယ်
တချို့တွေက၃ခု၄ခုတရားမဲ့ဆိုနှစ်ခုပဲပါတယ်ဆိုတာတချို့တိုင်းဒေသကြီးသူတို့လိမ့်စာမှားတာတွေလည်းရှိပါတယ်เนาะအဲဒါကြောင့်မလို့တချို့ကကျွန်တော်ကကင်ရင်ကီပီနဲ့ထည့်ရမယ်ဒါပေမဲ့
ပြေဆုံးတော့နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီနောက်မှာတော့ကြိုတင်မဲ့ပေးခဲ့တဲ့အတွေ့အကြုံတွေနဲ့ပတ်သက်ပြီးတော့ဖြေကြားချက်တွေနောက်ပြီးတော့စနေနေ့ရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ blogger တွေပြောသမျှအတူဒုတိယပိုင်းနာရေးဘက်မှာတော့ကြိုတင်မဲ့ပေးမှုတွေနဲ့ပတ်သက်ပြီးတော့ကိုတောင်းညွန့်အတင်ဆက်မဲ့တိုက်ရိုက်လေးလိုက်အစီအစဉ်နားဆင်ရမှာပါအခုရင်ဆုံးတော့စနေနေ့ပိုင်းထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်နဲ့ရှားပေါင်တို့ကကြီးညာပေးကြပါအောင်ရှင
်အစ္စရေးနဲ့ပါလက်စတိုင်းတို့ကြားလက်လော့တိုးလာနေတဲ့အကြမ်းဖက်မှုတွေဟာစနေနေ့ကဆက်လက်ဖြစ်ပွားခဲ့ပြီးတော့အစ္စရေးကိုတိုက်ခိုက်ဖို့ကြိုးစားခဲ့တဲ့ပါလက်စတိုင်းလူမျိုး၃ယောက်ကိုအစ္စရေးဘက်ကပြစ်တက်ခဲ့တာကြောင့်တည်ဆုံသွားတယ်လို့အစ္စရေးအာဏာပိုင်တွေကပြောပါတယ်တိုက်ခိုက်မှု၃ခုဟာတီးကြားစီဖြစ်ခဲ့တာဖြစ်ပြီးတော့ပထမတစ်ခုကတော့ဂါဇာမြစ်နောက်ဖက်ကန်ဟေဘရွန်မြို့မှာပါလက်စတိုင်းလူမျိုးတူကအစ္စရေးအခြေချသူတူကိုဓာတ်နဲ့ထိုးဖို့ကြိုးစားခဲ့စဉ်ဖြစ်ပွားခဲ့တာပါအစ္စရေးတွေဘက်ကပြန်ပြစ်ခဲ့တာကြောင့်အသက်18နှစ်အရွယ်ပါလက်စတိုင်းလူမျိုးတည်ဆုံသွားခဲ့တယ်လို့အစ္စရေးရဲတပ်ဖွဲ့ကပြောပါတယ်ဒုတိယတိုက်ခိုက်မှုကတော့အသက်16နှစ်အရွယ်ပါလက်စတိုင်းလူမျိုးတစ်ယောက်မိဖို့ကြောင့်သုံးဓာတ်နဲ့အရှိဂျေရုဆလင်ကင်းစခန်းမှာရှိတဲ့အစ္စရေးရဲအရာရှိကိုတိုက်ခိုက်ဖို့ဂျိုးပန်းစဉ်ပြစ်တက်ခံခဲ့ရတာဖြစ်ပါတယ်။အဲဒီနောက်မှာတော့ဟေဘရွန်မြို့နာမှာရဲမေတဦးကိုပါလက်စတိုင်းအမျိုးသမီးတူကဓာတ်နဲ့ထိုးခဲ့တာကြောင့်ပြန်ပြီးပြစ်တက်ခဲ့လို့တည်ဆုံသွားခဲ့တယ်လို့ရဲကပြောပါတယ်။ဒါဟာပါလက်စတိုင်းဒီဘက်ကတိုက်ခိုက်မှုတွေရဲ့နောက်ဆုံးတိုက်ခိုက်မှုဖြစ်ပြီးတော့ပါလက်စတိုင်းဘက်ကဓာတ်နဲ့ထိုးခဲ့တာကြောင့်အစ္စရေးခုနှစ်ယောက်တည်ဆုံခဲ့ပါတယ်။ဒီလိုတိုက်ခိုက်မှုတွေနဲ့ဆန္ဒပြမှုတွေအတွင်းအစ္စရေးဘက်ကပြန်လည်တုံ့ပြန်ခဲ့တဲ့အတွက်ပါလက်စတိုင်းဘက်ကတည်ဆုံတာ40လောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။
စီးရီးယားမှာရုရှားတိုက်ရင်ထားရှိရတဲ့ရွေချက်ဟာသမ္မတဘရှာအယ်အာဆာကိုအာဏာမြဲအောင်လုတ်သွားဖို့မဟုတ်ကြောင်းမိမိတို့ရဲ့ပြည်သူတွေကိုကာကွယ်ဖို့နဲ့အစ္စလာမ်ရဲ့စစ်သွေးကြွတွေကိုတိုက်ခိုက်ဖို့ဖြစ်တယ်လို့ရုရှားဝန်ကြီးချုပ်ကစနေနေ့မှာပြောဆိုလိုက်ပါတယ်။အနာဂတ်မှာစီးရီးယားနိုင်ငံကိုဘယ်သူပဲဥဆောင်ရုရှားအတွက်အရေးမကြီးပါဘူးလို့လည်းသူကပြောပါတယ်။ISIS စစ်သွေးကြွအဖွဲ့မဟုတ်ဘူးဆိုလို့ရှိရင်ပြီးတာပါပဲလို့ရုရှားဝန်ကြီးချုပ်ဒမက်ထရီမက်ဗီယေဒရက်ဖ်ကရုရှားရုပ်မြင်သံကြားဌာနနဲ့မေးမြန်းခန်းမှာပြောဆိုသွားပါတယ်။ကိုကျင့်တရားကောင်းမွန်တဲ့တရားဝင်အစိုးရတရားဖြစ်ဖို့တော့လိုတယ်လို့သူကပြောပါတယ်။အမေရိကန်နဲ့တခြားနိုင်ငံတွေအနေနဲ့နိုင်ငံရေးကိစ္စတွေကိုဆွေးနွေးသင့်တယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။စီးရီးယားနဲ့ရုရှားတို့နဲ့စကားပြောဆိုဆွေးနွေးဖို့ညှင်းဆိုတဲ့အမေရိကန်နိုင်ငံကိုလည်းရုရှားနိုင်ငံကဝေဖန်လိုက်ပြီးအမေရိကန်ဦးဆောင်တဲ့မဟာမိတ်အဖွဲ့ရဲ့ဝေဟင်တိုက်ခိုက်မှုဟာလုံးဝထိရောက်မှုမရှိသလိုအမေရိကန်ရဲ့အနေထားဟာအစဉ်ချင်းမဲ့လွန်းတယ်လို့လည်းရုရှားဝန်ကြီးချုပ်ကရုရှားအစိုးရပိုင်းရုပ်မြင်သံကြားနဲ့မေးမြန်းခန်းတစ်ခုမှာပြောဆိုသွားခဲ့ပါတယ်။ပြီးခဲ့တဲ့24နှစ်အတွင်းစီးရီးယားနိုင်ငံအတွင်းကဟာမာ Islamist Ladakhia ဒမက်စကနဲ့အလက်စပိုဒေတာတဝိုက်မှာရှိတဲ့အစ္စလာမစ်စစ်သွေးကြနေရာ49ခုကိုပြစ်မှတ်ထားတဲ့ဝင်ဟင်တိုက်ခိုက်မှုပေါင်း36ခုပြုလုပ်နိုင်ခဲ့တယ်လို့လည်းရုရှားကာကွယ်ရေးဝန်ကြီးကစနေနေ့မှာထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်
။ဥရောပမှာရွှေပြောင်းအခြေချနေထိုင်ဖို့ကြိုးစားသူတွေအပြည့်တင်ဆောင်လာတဲ့ဘတ်စကားတစ်စင်းဟာခရိုအေးရှားနိုင်ငံကနေစလိုဗေးနီးယားနိုင်ငံကိုစနေနေ့မှာပထမဆုံးရောက်ရှိလာခဲ့ပါတယ်။ခရိုအေးရှားနိုင်ငံနဲ့ထိစပ်နေတဲ့ နေဇက်ကိုဟန်ဂေရီဘက်ကတောက်ကြနေညတကောင်မှာပိတ်ပစ်လိုက်ပြီးတဲ့နောက်အဲ့ဒီဒုက္ခသည်တွေဟာမြောက်ဘက်ကစလိုဗီးနီးယားဘက်ကိုလမ်းကြောင်းပြောင်းပြီးတော့ရောက်လာခဲ့တာဖြစ်ပါတယ်။ဟန်ဂေရီကသူ့နိုင်ငံတဲကိုနေစဉ်ထောင်ထဲချီဝင်ရောက်လာနေတဲ့ရွှေပြောင်းအခြေချနေထိုင်ဖို့ကြိုးစားတဲ့ဒုက္ခသည်တွေကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့သူ့ရဲ့နေဇက်ကိုပိတ်ပစ်လိုက်တာဖြစ်ပါတယ်။နေဇက်ကိုမပိတ်ခင်လေးတည်းမှာပဲဒုက္ခသည်ရပေါင်းများစွာပါဝင်တဲ့နောက်ဆုံးအထုပ်ကိုနေဇက်ကိုဖျက်ခွင်ပေးခဲ့ပါတယ်။တရားမဝင်နေဇက်ဖျက်ကျော်ဝင်ရောက်မှုတွေကိုတားဆီးဖို့အတွက်နေဇက်တလျှောက်မှာလဲစီးရိုးတွေကာထားလိုက်ပြီးဖြစ်ပါတယ်။မြို့သားလုံခြုံရေးအစည်းအဝေးကိုတောက်ကြနေကလုတ်ခဲ့ပြီးတဲ့နောက်ဟန်ဂေရီနိုင်ငံသားရုံကြီးကနေဇက်ကိုပိတ်ဖို့ဆုံးဖြတ်ချက်ကိုကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
။အီရန်နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ဝါရှင်တန်ဖို့သတင်းစာရဲ့သတင်းထောက်ဂျေဆန်ရာဇီယန်ရဲ့အမှုကိုလူသားချင်းစာနာတဲ့အချက်ပေါ်မှာခြေခံပြီးဖြေရှင်းနိုင်ဖို့ကြိုးပမ်းနေတယ်လို့အီရန်နိုင်ငံသားရုံကြီးကပြောပါတယ်။ဒါပေမဲ့သူ့အပေါ်မှာကြီးလေတဲ့အမှုတွေနဲ့ဆွဲချက်တင်ထားတယ်လို့သူကပြောပါတယ်။အီရန်နိုင်ငံသားရုံကြီးမိုဟာမက်ဂျာဗာရှာရစ်ကတဟီရန်မြို့မှာစနေနေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းဒီအမှုနဲ့ပတ်သက်ပြီးပြောကြားခဲ့တာဖြစ်ပါတယ်။အသေးစိတ်အချက်လက်တွေကိုထုတ်ဖော်ပြောဆိုခြင်းမရှိဘဲရာဇီယန်ရဲ့အမှုဟာတရားစီရင်ရေးလုပ်ငန်းစဉ်နဲ့အစိပ်ပိုင်းတရားဖြစ်တယ်လို့ပြောပါတယ်။ရာဇီယန်ဟာသူရှိုလုပ်မှုနဲ့2014ခုနှစ်ကတည်းကအဖမ်းခံထားရတာဖြစ်ပြီးမကြသေးရင်ကပဲအီရန်တော်လန်ရေးတရားရုံးကသူ့ကိုပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အီရန်အာဏာပိုင်တွေကပြစ်ဒဏ်ကိုတော့ထုတ်ပြန်ကြေညာခဲ့ခြင်းမရှိပါဘူး။ရာဇီယန်ကိုဖမ်းဆီးထောင်ချပြီးတရားစွဲဆိုခဲ့တာနဲ့ပတ်သက်ပြီးအမေရိကန်ဆိုရအာဏာပိုင်တွေသတင်းလွတ်လပ်ခွင့်အဖွဲ့တွေနဲ့ဝါရှင်တန်ပို့သတင်းစာတွေကကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့စနေညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်အသံလွှင့်ပေးနေပါတယ်။ပြည်ပမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေဟာသက်ဆိုင်ရာတန်ယုံမြန်မာတန်ယုံတွေမှာချုပ်တင်မဲတွေပေးနေကြပြီဖြစ်ပါတယ်။အာရှဥရောပနဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာနိုင်ငံအနက်မှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့အခုရက်ပိုင်းမှာချုပ်တင်မဲတွေပေးနေကြရတာပါ။အောက်တိုဘာ15ရက်ကြာသပတေးနေ့တည်းကတနင်္ဂနွေနေ့အထိမဲပေးနိုင်မဲ့စင်ကာပူနိုင်ငံမှာဆိုရင်လေမြန်မာနိုင်ငံသားထောင်ထဲချီပြီးတော့နိုင်နဲ့ချီကြအောင်မဲပေးဖို့ဆောင်ဆိုင်ခဲ့ကြသလိုတောက်ကြနေညကဆိုရင်လေမြန်မာတန်ယုံရှိမှညအိတ်ဆောင်ဆိုင်ပြီးတော့ကိုမဲပေးဖို့အားထုတ်ခဲ့ကြပါတယ်ရွှေပြောင်းအလုံးသမား3000နီးပါးရှိတဲ့ထိုင်းနိုင်ငံမှာတော့ချိုးတင်မဲပေးရမယ့်ရက်ကိုဒီကနေ့အောက်တိုဘာလ18ရက်နေ့တရက်ထဲပဲသတ်မှတ်ထားပါတယ်မဲပေးခွင့်ရှိသူတွေကဘန်ကောက်မြို့မှာ961ယောက်သာရှိတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်မဲပေးရမယ့်သူတွေအနေနဲ့သက်ဆိုင်ရာနိုင်ငံတွေမှာရှိတဲ့မြန်မာတန်ယုံဒါမှမဟုတ်ကောင်စစ်ဝင်ယုံတွေမှာလူကိုယ်တိုင်သွားပေးကြတဲ့အတွက်ဝေးတဲ့မြို့တွေမှာနေထိုင်ကြတဲ့မြန်မာလူမျိုးတချို့ကတော့ချိုးတင်မဲပေးဖို့လည်းအခက်အခဲတွေရှိနေပါတယ်ကုလနိုင်ငံသားရောက်နေကြလို့မဲပေးနိုင်ဖို့ချိုးတင်လျှောက်ထားသူတွေကမဲစင်းရောက်မလာလို့မဲပေးခွင့်မရသူတွေမဲစင်းထဲမှာပါပေမဲ့လက်တွေ့မှာမဲပေးခွင့်မရသူတော်တော်များများရှိနေတဲ့အတွက်လဲမချေနှက်မှုတွေအတော်များများထွက်ပေါ်နေပါတယ်ခင်ဗျာ
ဘာသာရေးလူမျိုးရေးတင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်ကိုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌတော်ဆန်းစုကြည်တွားရောက်မဲဆွယ်နေပါတယ်နိုင်ငံတွင်းမှာနေထိုင်ကြသူတွေတိုင်းဘာသာမရွေးလူမျိုးမရွေးလုံခြုံမှုရှိရှိနေထိုင်နိုင်ဖို့တိုက်ကိုအရေးကြီးတယ်လို့တန်တွဲမျိုးကစီယုံရေးပွဲမှာဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်စိတ်လုံးကြုံမှုကိုလုံးကြုံမှုရှိမှနိုင်ငံအေဂျင့်နိုင်မှာဖြစ်တယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။အခုညပိုင်းမှာတော့ဂွမြို့မှာရောက်ရှိနေပြီးနက်ဖန်တနင်္ဂနွေနေ့ကြာရင်တော့ဂွငတိုင်းချောင်းကြောင်းကုန်းကြုံပြောစတဲ့မြို့တွေမှာပြည်သူတွေကိုစကားပြောဆိုဖို့ရှိပါတယ်။တောက်ကြနေကတောင်ကုန်းမြို့စီယုံမဲဆွယ်ပွဲတုန်းကတော့လူမျိုးရေးဘာသာရေးကိုနိုင်ငံရေးအရအသုံးချစီယုံမှုဟာဖွဲ့စည်းပုံခြေခံဥပဒေကိုချိုးဖောက်ရာရောက်တယ်လို့ပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးအခြေခံတဲ့ပဋိပက္ခတွေ2012ခုနှစ်မှာစတင်ဖြစ်ပွားခဲ့တာဖြစ်တယ်လို့စတင်ဖြစ်ပွားခဲ့စဉ်ကစလို့လူမှုအတိုင်းဝိုင်းတွေကြားမှာတင်းမာမှုတွေရှိနေစေဖြစ်ပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံကိုဖြည်းဖြည်းချင်းဥတီလာနေတဲ့အင်အားပြင်းတိုက်ဖုန်းမုန်တိုင်းကြောင့်ဖိလစ်ပိုင်နိုင်ငံရဲ့အဓိကကျွန်းဖြစ်တဲ့လူဆုံကျွန်းမှာမိုးကြီးကျယ်ရွာသွန်းပြီးတော့ရေကြီးလာနိုင်ပွဲ အန်ဒီရီဒီနဲ့ကြုံနေရပါတယ်ကော်ပူတိုင်ဖုန်းမုံတိုင်းဟာတနင်္ဂနွေနေ့စောပိုင်းမှာကုန်းတွင်းပိုင်းကိုဝင်ရောက်မှာဖြစ်ပြီးတော့ကုန်းတွင်းပိုင်းဝင်ရောက်တာနဲ့ရက်တန့်သွားနိုင်ပြီးလာမယ့်ရက်တွေအတွင်းမှာမိုးရေချိန်လက်မ600မီလီမီတာလောက်ရွာချနိုင်တယ်လို့ခန့်မှန်းပါတယ်စနေနေ့နေ့လယ်ပိုင်းမှာတော့မုန်တိုင်းရဲ့လေတိုက်နှုန်းဟာတနအီကိုမိုင်100လောက်ရှိလာခဲ့ပြီးဖိလစ်ပိုင်နိုင်ငံကိုမွေရောက်ခင်မှာဆက်ပြီးတော့အားကောင်းလာဖို့ရှိပါတယ်။ဒါပေမဲ့မိုးရွာသွန်းမှုကနေရေကြီးတာတွေမြေပြူတာတွေနဲ့ပင်လယ်ပြင်မှာလိုင်းကြီးတာတွေကအကြီးအမားဆုံးချင်းချောင်းနေတဲ့အန္တရာယ်ဖြစ်တယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်။အာနာပိုင်ဒီဘက်ကလေကြောင်းခီးစင်တွေကိုဖျက်သိမ်းလိုက်ပြီးတော့မုန်တိုင်းအန္တရာယ်ကြုံရနိုင်တဲ့နေရာကဒေသခံတွေနဲ့ကဘာလက်ခီးသွားတွေကိုဘေးကင်းလုံခြုံတဲ့နေရာကိုရွှေ့ပြောင်းဖို့အတွက်တိုက်တွန်းထားပါတယ်။ကော်ပူတိုင်ဖုန်းမုန်တိုင်းဟာမြို့တော်မနီလာကိုတည့်တည့်ဝင်လာလိမ့်မယ်လို့မခန့်မှန်းထားပဲလူဆောင်ကျွန်းရဲ့မြောက်ပိုင်းကနေဖြတ်သွားနိုင်ခြင်းရှိတယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ။
တောင်တရုတ်ပင်လယ်ပြင်အတွင်းမှာတရုတ်နိုင်ငံကဆောက်လုပ်နေတဲ့ကျွန်းဟာရေချောင်းသွားလာရေးလွတ်လပ်မှုကိုတက်ရောက်မှုရှိမှာမဟုတ်ပဲအငင်းပွားနေတဲ့ရေပြင်တစ်လျှောက်ကသင်္ဘောသွားလာရေးကိုပါအထောက်အကူပြုနိုင်မှာဖြစ်တယ်လို့တရုတ်ဆိုရအကြီးတန်းရာရှိသူကစနေနေ့မှာပြောဆိုလိုက်ပါတယ်။အရှိတောင်အာရှကာကွယ်ရေးဝန်ကြီးတွေတက်ရောက်နေတဲ့တရုတ်နိုင်ငံမြို့တော်ဒေသအတွင်းစီဝေးတွင်တရုတ်နိုင်ငံဗဟိုစစ်ကော်မရှင်ဒုတိယအကြီးအကဲဘိုချုပ်ကြီးချန်ဖန်လောင်ကအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်။အချုပ်ချာအာနာနဲ့ပတ်သက်တဲ့ကိစ္စဖြစ်ရင်တော့မှတရုတ်နိုင်ငံအနေနဲ့တက်အင်အားတွေကိုဘယ်တော့မှမစင်မကျင်သုံးမှာမဟုတ်ဘူးလို့လည်းဘိုချုပ်ကြီးကပြောဆိုလိုက်တာဖြစ်ပါတယ်ရှင
်ထိတ်တန့်ရောင်သတင်းတွေကိုကိုရန်နိုင်နဲ့ရှားဖောင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်အခုပထမဦးဆုံးနားဆင်ရမယ့်သတင်းဆောင်ပါကတော့နိုင်ငံတကာရောက်မြန်မာပြည်သားတွေကြိုတင်မဲ့ပေးမှုတွေမှာအခက်အခဲတွေရှိနေချိန်မှာပဲထိုင်းနိုင်ငံမြန်မာတန်ယုံကတန်အမတ်ကြီးကတော့ဖြည့်ရှင်းချက်ပေးတဲ့သတင်းကိုနားဆင်ရမှာပါထိုင်းနိုင်ငံအတွင်းမှာတရားမဝင်ရောတရားဝင်ရောရောက်နေတဲ့မြန်မာနိုင်ငံသား၃တန်းကျော်ထဲမှာထိုင်းနိုင်ငံဘာကောက်မြို့မြန်မာတန်ယုံကထုတ်ပြန်ထားတဲ့ကြိုတင်မဲ့ပေးပန်ခွင့်ရှိတဲ့စီးရင်မှာတော့လူ900ကျော်ပဲစီးရင်ပေါက်နေပါဗျ။ဒါပေမဲ့လည်းထိုင်းနိုင်ငံထဲမှာရှိတဲ့တရားဝင်မြန်မာနိုင်ငံသားအားလုံးမဲပေးခွင့်ရဖို့တန်ယုံကလမ်းပွင့်ပေးထားပေမဲ့အပြန်အလှန်နှစ်ဖက်စလုံးမှာမှားယွင်းမှုတွေရှိနေနိုင်တယ်လို့ထိုင်းနိုင်ငံမြန်မာတန်ယုံတန်အမတ်ကြီးဦးဝင်းမောင်ကပြောပါတယ်ဒီအကြောင်းကိုတော့ကျွန်မဆက်ပြီးတင်ပြပါမယ်နိုင်ငံတကာရောက်မြန်မာတွေအတွက်ကြိုတင်မဲတွေစပြီးပေးကြတဲ့ကကြုံရတဲ့ပြဿနာတစ်ခုကတော့ကြိုတင်ဆန္ဒမဲပေးဖို့ပုံစံ15ဖြည့်ပြီးတင်ခဲ့ပေမဲ့မဲပေးရမယ့်စီရင်ထဲမှာမပါလာတာပါနောက်တစ်ချက်ကတော့လူတဦးအနေနဲ့အ ਨੇ ဆုံးမဲပြ3ခုပေးရမယ့်ကိစ္စမှာအချို့လူတွေဟာမဲပြတစ်ပြားသာပေးခွင့်ရတာမဲပြနှစ်ပြားသာပေးခွင့်ရတဲ့ဟာတွေကြုံနေရပါတယ်ထိုင်းနိုင်ငံမြန်မာတန်ယုံမှာမဲပေးတော့လေအလားတူပြဿနာမျိုးတွေကြုံတွေ့နေရပါတယ်ဒါနဲ့ပတ်သက်လို့တန်အမတ်ကြီးဦးဝင်းမောင်ကမှားယွင်းမှုတွေဟာအဖက်ဖက်ကဖြစ်နိုင်တယ်လို့ပြောသွားပါတယ
်အဲ့ဒါကျွန်တော်တို့ရေကော့ပွဲကော်မရှင်ကိုကျွန်တော်တို့ဒီကပထမဆုံးပုံစံ15တွေဖြစ်ပြီးတင်လိုက်ပါတယ်တင်လိုက်တဲ့အခါမှာရေကော့ပွဲကော်မရှင်ကလည်းသူ့ရဲ့တိုင်းဒေတာလိုက်ပေါ့နော်ခရိုင်လိုက်မြို့နယ်လိုက်ပြန်ပြီးတော့အခြေခံမဲဆင်းပြန်စစ်တာပေါ့နော်အဲ့အခြေခံမဲဆင်းပြန်စစ်တော့အခြေခံမဲဆင်းမှာမပါရင်သူကဒီကိုရောက်မလာဘူးအခြေခံမဲဆင်းမပါရင်မဲပုံစံ15ပေးလဲမရဘူးနောက်တစ်ခုကလည်းကျွန်တော်တို့တချို့တွေက3ခု4ခုတရားမဲ့ဆိုနှစ်ခုပဲပါတယ်ဆိုတာတချို့တိုင်းဒေသကြီးသူတို့လိမ့်စာမှားတာတွေလည်းရှိပါတယ်เนาะအဲဒါကြောင့်မလို့တချို့ကကျွန်တော်ကကင်ရင်ကီပြည်နယ်ထည့်ရမယ်ဒါပေမဲ့ပေးထားတာကရန်ကုန်လိမ့်စာပေးထားတာလည်းရှိတာပါเนาะသူတို့ကိုယ်နိုင်မှားတာရှိတယ်နောက်သူတို့ကိုယ်နိုင်တချို့မြန်မာလိုဖြစ်ရမယ်နေအင်္ဂလိပ်လိုဖြစ်ရတယ်ရှိတယ်တချို့တိုင်းရင်းသားစာတွေနဲ့ဖြစ်ရတယ်ရှိတယ်တချို့တိုင်းလိုရေးတာတွေဖြစ်တယ်အဲ့လိုအမျိုးမျိုးမှားတာရှိတယ်လို့ကျွန်တော်တို့ကြည့်ရစီမံပေးတဲ့ပေါ့နော်စီမံပေးတဲ့ကောင်မှအများကြီးစီမံပေးရတာဟုတ်အများကြီးစီမံပေးတော့တချို့လည်းအဲမှားတာတွေရှိပါပေါ့နော်ဒါကတော့အားလုံးဖက်ဖက်ကမှားယွင်းမှုတွေကဖြစ်တာပ
ါထိုင်းနိုင်ငံတွင်တန်းနဲ့ချီရှိရဲ့မြန်မာနိုင်ငံသားတွေကြားမဲပေးခွင့်ရှိသူစီရင်ဟာလူ900ကျော်ပဲရှိနေရပါခုလိုဖြစ်ရတာဟာထိုင်းမှာရှိတဲ့မြန်မာနိုင်ငံသားတွေကိုယ်တိုင်ရဲ့အခက်အခဲကြောင့်ဖြစ်ပြီးသူတို့အနေနဲ့တက်နိုင်သလောက်မြန်မာတွေမဲပေးခွင့်ရဖို့ကြိုးစားခဲ့ပါတယ်လို့တန်မတ်ကြီးဦးဝင်းမောင်ကပြောပါတယ
်။ဒီမဲထည့်တဲ့အခါမှာကျောင်းနိုင်ငံကဘာလို့ပြောဒီမိုကရေစီစနစ်ကိုဥတည်ပြီးတွားနေရပါနော်။တနည်းအားဖြင့်ပြောရင်ဒီမိုကရေစီစနစ်ဆိုတာတင်းကြီးတို့သူငဲ့ညာပြီးတော့စီကံရှိရှိလုပ်ကြဖို့ရှိတာပေါ့။အဲ့လိုငဲ့ညာတဲ့အခါမှာကျွန်တော်တို့လည်းကျွန်တော်တို့ထိုင်းနိုင်ငံမှာရှိတဲ့အော်မဲဆန္ဒရှင်လူသမားတွေပေါ့နော်ဒါရောက်လို့လုကန်တို့သူနေထိုင်တဲ့လူတွေကိုကျွန်တော်တို့အားလုံးမဲထည့်စေချင်ပါတယ်နော်ထည့်စေချင်လို့လည်းကျွန်တော်ဒီတန်ယုံတွေအားလုံးထဲမှာကျွန်တော်အစောဆုံးချိန်ကြတာဖြစ်ပါတယ်အစောဆုံးချိန်ကြတာကျွန်တော်9လ4လခွဲ9လလောက်ကျွန်တော်အစောဆုံးချိန်ကြပေးပါတယ်ဒါပေမဲ့ကျွန်တော်တို့ဒီမှာရောက်နေတဲ့လူသမားတွေဒီအနေနဲ့ဟိုရှင်းပြောရရင်တော့ဟို သူတို့လုပ်ငန်းပေါ်မှာသူတို့အားဆိုင်ပြီးလုပ်နေရတဲ့အတွက်ဒီမဲဆန္ဒထည့်ဖို့ကိုသူတို့တွေစိတ်ဝင်စားနိုင်တဲ့အခြေအနေလည်းရှိတယ်နောက်တစ်ခုကကျွန်တော်တို့တိုင်းနိုင်ငံရဲ့လုံခြုံရေးရပါတော့လုံခြုံရေးရ train လို့ခေါ်တာပေါ့နော်တိုင်းနိုင်ငံမှာကျွန်တော်တို့လူသမားတွေတနေရာတနေရာသွားတဲ့အခါမှာသွားခွင့်ပြိပင်းတာလေးတွေရှိပါတယ်ဒါကကျွန်တော်တို့နိုင်ငံမှာလည်းရှိပါတယ်နော်နိုင်ငံသားတွေဆိုဘယ်မသွားဘူးဘယ်နေပြီးတတ်မှတ်ထားရဲဆိုရှိပါတယ်အဲ့လိုတတ်မှတ်ထားတဲ့ဥစ္စာတွေရှိတဲ့အတွက်မဲပေးတိုင်ခွင့်လေးတွေဆုံးရှုံးသွားတယ်အဲ့ဒီအတွက်လည်းကျွန်တော်အနေနဲ့စိတ်မကောင်းပါဘူးကျွန်တော်လည်းတတ်နိုင်ဆုံးစူးစမ်းပြီးလုပ်ပေးပါတယ်ဒီကြားထဲမှာမှမဲလက်မှတ်တွေမပါလို့နော်မြန်မာပြည်ပါအခြေခံမဲစင်းပါပြီးမဲလက်မှတ်တွေမပါဘူးမြန်မာပြည်ပြန်ကျင်တယ်ဆိုရင်လည်းကျွန်တော်တို့ပြန်လို့ရအောင်ထောက်ခံချက်တွေစီမံပေးသွားမှာဖြစ်ပါတယ်
စင်ကာပူနိုင်ငံမှာတော့မြန်မာနိုင်ငံသားတွေအနေနဲ့မဲပေးနိုင်ဖို့ညလုံးပေါက်တန်ယုံရှိညအိတ်ဆောင်တန်းစီကြတဲ့သတင်းဟာနိုင်ငံတကာသတင်းစာမျက်နှာတွေပေါ်ကိုပါရောက်လာပါတယ်။ထိုင်းနိုင်ငံမှာတော့စင်ကာပူလိုမဟုတ်ပဲမဲပေးမဲ့နိုင်ငံသားတွေအတွက်သွားရေးလာရေးအခက်အခဲရှိနေတယ်လို့တန်အမတ်ကြီးဦးဝင်းမောင်ကပြောပါတယ
်။စင်ကာပူနဲ့မတူဘူးဟုတ်လား။စင်ကာပူကတော့မျိုးတမျိုးတည်းတနိုင်ငံတည်းပေါ့။သူကသွားလို့လာလို့လည်းလွယ်တယ်။နောက်တစ်ခါအခြေအနေကဘယ်လိုလဲဆိုတော့စင်ကာပူမှာကြတော့ကျောင်းသားလည်းများတယ်။တရားဝင် passport နဲ့သွားတဲ့လူလည်းများတာပေါ့နော်။ဟိုဝင်လင်းပြောရင်တော့သွားတဲ့လက်ဓာတ်ပေါ့ကွာ။တိတ်လည်းဟိုမှာပြဿနာမရှိဘူး။ထိုင်းနိုင်ငံမှာကြတော့ကျွန်တော်တို့အလို့သမားတွေကအလို့ယုံနေမှာပဲသူကနေကြတာပေါ့နော်။ပြီးလို့ရှင်အလို့ယုံအောင်ဘုချုံမှပြန်ဟိုအဆောင်မှာအိတ်မနဲ့မိုးလင်းမလာဆိုတော့ကျွန်တော်တို့ပြောတဲ့ဥစ္စာတွေကသူတို့ချီရောက်ဖို့ကလည်းခက်ခဲတယ်လို့သူတို့ကိုယ်နိုင်ကလည်းတကယ်တမ်းမဲပေးဖို့တာဝန်ရှိတာသူတို့ကိုယ်တိုင်ကတာဝန်ရှိပါတယ်တာဝန်ရှိတဲ့လူကလည်းစူးစမ်းအထောက်အကူလည်းလိုတာပေါ့နော်ဒါကတစ်ခုပေါ့နောက်တစ်ခါကျွန်တော်တို့စင်ကာပူနဲ့ကွာတာကျွန်တော်တို့ကနေမြေတွေကခရိုင်တွေကအများကြီးဖြစ်ပါတယ်ခရိုင်တွေအများကြီးဖြစ်တဲ့အခါကျတော့တခရိုင်နဲ့တခရိုင်လာဖို့ကြတော့လူသမားတွေအတွက်မြန်မာပြည်ကလာရောက်နေတဲ့လူတွေအတွက်ကအခက်အခဲရှိတယ်ဒါကျွန်တော်တို့အောင်အခက်အခဲရှိတယ်သူတို့လည်းအခက်အခဲရှိမယ်
ကျူတင်ဆန္ဒမဲပေးမှုတွေကိုဂျပန်နဲ့စင်ကာပူတွေမှာတော့ရက်တုံးမြင့်ပေးခဲ့ပြီလို့တက်ဆိုင်ရာတန်ယုံတွေကတရားဝင်ကြေညာခဲ့ပေမဲ့ထိုင်းတန်ယုံကတော့အခုလိုရက်တိုးတက်မှတ်ဖို့အခြေအနေအခုထိမရှိသေးဘူးလို့သိရပါတယ်ထိုင်းနိုင်ငံကကြိုတင်မဲပေးမှုမှာမှားယွင်းနေတဲ့အခြေအနေကိုမြန်မာတန်ယုံတပ်အမတ်ကြီးကဖြေရှင်းချက်တွေပေးနေပေမဲ့လည်းနိုင်ငံခြားရောက်မြန်မာတွေအတွက်ကြိုတင်မဲပေးမှုမှာအခက်အခဲတွေရင်ဆိုင်ရနေစေဖြစ်ပါတယ်နိုင်ငံတကာရောက်မြန်မာတွေအနေနဲ့ကပ္ပမြို့ကြီးအသီးသီးကမြန်မာတန်ယုံတွေမှာနိုဝင်ဘာရွေးကောက်ပွဲအတွက်ကြိုတင်ဆန္ဒမဲတွေပေးနေကြပြီဖြစ်ပါတယ်။မဲစင်းတွေမှာမဲပေးဖို့နာမည်မပါတာမဲပေးဖို့မဲပြအလုံးအလောက်မရှိတာစတဲ့ပြဿနာတွေအတော်တော်များများကြုံတွေ့နေရပါတယ်။ဒီအခြေအနေကိုတော့ကုန်ညံဝင်းအောင်ကစူးစီးတင်ဆက်ပေးမှာပါရှင်
။တောင်ကိုရီးယားနိုင်ငံကကိုရေဝနထွန်းကတော့မိမိပေးရမယ့်မဲလက်မှတ်စိုးမြို့မြန်မာတန်ယုံကိုရောက်မလာတာကြောင့်မိမိနေထိုင်ခဲ့တဲ့အခြားရက်ွက်ကမဲပြားနဲ့အစားထိုးပြီးတန်ယုံကသူ့ကိုမဲပေးခိုင်းကြောင်းပြောပါတယ
်ကျွန်တော်မဲနံပါတ်တောင်းတယ်ကျွန်တော်နံပါတ်ဟိုအပြင်မှာရှိတဲ့ဂျူတင်မဲနံပါတ်ကဘယ်လောက်လဲတောင်းတယ်ကျွန်တော်ပေးလိုက်တယ်မှတ်ပုံတွေထုတ်ပြလိုက်တယ်ပြီးရင်ကျွန်တော်ဘယ်မျိုးနေတဲ့မိတယ်တောင်းတကုံမျိုးနေ81ရက်ွက်ဆိုပြီးကျွန်တော်ပြတယ်ဒါပေမဲ့81ရက်ွက်ကမဲပေးပိုင်ခွင့်ပေးသူကပါလာတာကတယောက်ပဲပါလာတယ်လို့ပြောတယ်ခင်ဗျာသူတို့ကနေပြီးတော့ဒီ80ရက်ွက်တဲမှာရှိတဲ့လူဦးရေတွေကနေပြီးတော့မဲပေးလို့ရမယ်စာရွက်3ရက်ကျော်ထုတ်ပေးလိုက်တယ်ခင်ဗျအဲ့တော့ဒီဟာစာရွက်ကိုကျွန်တော်ယူပြီးမဲပေးလိုက်လို့ရှိရင်အဆင်ပြေမလားလို့သူတို့ကကျွန်တော်မေးရတော့ရပါတယ်ဆိုပြီးတော့ဒီ80ဆိုတဲ့နေရာ3ရက်ဆိုတဲ့နေရာမှာ collection နဲ့ဖြတ်ပြီးတက်လို့ပေးရတယ်ကျွန်တော်အဲ့လိုပေးရတာပ
ါဂျပန်နိုင်ငံတိုကျိုမြို့မြန်မာတန်ရုံးမှာလည်းမဲပြားမပြည့်စုံတဲ့ပြဿနာတွေနဲ့ရင်ဆိုင်ရတယ်လို့ကိုယ်တိုင်မဲသွားပေးခဲ့သူကိုဇော်မင်းထွန်းကပြောပါတယ
်သူတို့ရှင်းပြတာကဒီတင်းကနေဒီရောက်ကွဲကော်မရှင်ကနေသူတို့ဒီပို့လိုက်တဲ့မဲပေးခွင့်လူစည်းရဲ့နောက်ဒီမဲစာရွက်စာတမ်းနေစာအိတ်တွေက14ရက်နေ့မှရောက်ပြီးတော့သူတို့အားချင်းစီစဉ်ဆောင်ရတာဖြစ်တယ်ဆိုတော့ဟိုမဲမနောက်တာကိုမနည်းမှမသူတို့သိတယ်ပေါ့နော်တိတိကျကျမဲရန်ကုန်သူတို့လှမ်းကြောင်းကြတယ်လှမ်းကြောင်းကြတော့သူတို့ကတော့နိုင်ငံရေးနဲ့ပတ်သက်တာဖြစ်တဲ့အတွက်နေပြည်တော်ကိုပြောပြီးတော့ဒီလိုလူမျိုးမဲတွေမလောက်ပါဘူးအမြန်ဆုံးပြန်ပို့ပေးပါဆိုပြီးတော့သူတို့အဲ့လိုလှမ်းပြောထားတယ်ဆိုအဲ့လိုဖြည့်ဆည်းရပြောတယ်ဒီမဲကိုထပ်ပြီးတော့မဲပြည်ပြည်ရနိုင်မလားဆိုပြောတော့သူကရေကောက်ဝဲကော်မရှင်ကနေအဲ့ဒီမဲတွေအမြန်ဆုံးဒီကိုပို့ပေးလို့ရှိရင်သူတို့မဲပေးခွင့်ပေးမယ်ဒီအတွက်ကြောင့်လည်းကျွန်တော်တို့မဲပေးခွင့်ချိုးတင်မဲပေးခွင့်ကို23ရက်နေ့သူတက်တန်းထပ်တိုးထားပြီးတယ်ပေါ့နော်အဲ့ဒီအတွက်သူတို့ဆောင်ရွက်ပြီးမလို့ပြောတယ
်2015ရွေးကောက်ပွဲအတွက်မဲပေးရမှာပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်တိုင်းဒေသကြီးနဲ့တိုင်းသားကိုယ်စားလှယ်အတွက်ဆိုပြီး၄မျိုးရွေးချယ်ရတာရှိပေမဲ့ မဲပြားအမျိုးအစားမပြည့်စုံတဲ့အခြေအနေနဲ့ရင်ဆိုင်ရတယ်လို့စင်ကာပူနိုင်ငံမြန်မာတန်ယုံမှမဲပေးခဲ့သူမဆာဆာကပြောပါတယ
်ဖုန်းလုံးတဲ့ကိစ္စတစ်ခုလုံးအတွက်တော့မြန်မာတို့ရောတိတ်ပြတနာမရှိခဲ့ဘူးမြန်မာတို့ကရန်ငင်းဆိုတော့မြန်မာတို့ရက်ကွက်ကြတော့မြန်တယ်ဒါပေမဲ့မြန်မာဘေးနာတယောက်ကကြတော့ရခိုင်အမကြီးသူကကြတော့ဟိုရန်ကုန်မှာနေတယ်ဒါပေမဲ့ရခိုင်ဆိုတော့သူကဟိုတိုင်းနာပြေးရမှာပေါ့နော်ဒါပေမဲ့သူ့ရဲ့မဲမပါလားမင်းမပါတော့သူ့ရဲ့ဟွာပေါ့နော်ရခိုင်မင်းမပါတဲ့အတွက်တောင်းတယ်ဒါပေမဲ့ဟိုဘက်ကလည်းသူတို့ရှိမှပါလာတဲ့ list ထဲမှာပါတဲ့လူမဟုတ်တဲ့အတွက်ပေါ့နော်အဲ့ဒါအဲ့မှာသူတို့ပြဿနာတက်နေတာတော့ကြားတယ
်ပြည်ထောင်နိုင်ငံလန်ဒန်မှာအခုအတန်းလွှင့်ကြိမ်မြန်မာနိုင်ငံသားတွေတန်ယုံမှမဲပေးနေကြပါပြီမဲပေးခြင်းပေမဲ့အဝေးကနေမဲလာပေးဖို့အခက်အခဲရှိနေတယ်လို့လန်ဒန်မြို့ကဒေါက်တာတက်ကူကူကပြောပါတယ
်တော်များများလန်ဒန်မြို့ပေါ်မှာမနေကြဘူးအဝေးမှာနေကြတာဆိုတော့ကျွန်တော်နဲ့လန်ဒန်နဲ့မိုင်150လောက်ဝေးပါတယ်အဲ့တော့အကယ်၍များလက်မှတ်မီတာလက်မှတ်ကိုကပ်ဝယ်လို့ရှိရင်ပေါင်ပေါ့နော်တပေါင်က US ဒေါ်လာ 1.58 လောက်ပေါက်ပါတယ်အဲ့ဒါတပေါင်ကိုကျွန်တော်တို့ဘယ်လောက်လောက်ကုန်လဲဆိုရင်150လောက်ထိကုန်နိုင်ပါတယ်ခါလေးကြရင်ကန်ဆိုရင်လည်း200လောက်ထိကုန်သွားနိုင်ပါတယ
်နိုင်ငံကြီးတစ်ခုဖြစ်တဲ့ဩစတြေးလျနိုင်ငံမှာလည်းအလားတူပြဿနာရှိနေတယ်လို့ဩစတြေးလျနိုင်ငံရောက်မြန်မာနိုင်ငံသားတွေက VOA ကိုပြောပါတယ်ကျူတင်မဲကောက်ခံတဲ့ကိစ္စမှာမြန်မာတန်ယုံတွေကအတက်နိုင်ဆုံးလှုပ်ဆောင်နေတယ်ဆိုပေမဲ့အလွဲအမှားပြဿနာတွေအများပြားရှိနေပြီးတန်ယုံကဘာမှတာဝန်ယူဖြေရှင်းနိုင်ခြင်းမရှိဘူးလို့တိုကျိုမြို့ကကိုဇော်မင်းထွန်းကထောက်ပြပါတယ
်ကျွန်တော်တို့ပြည်ပရောက်နိုင်ငံသားတွေအနေနဲ့ကမဲပေးခွင့်ကို35ပြည်သားနဲ့မဲပေးခွင့်မရခဲ့လို့ဒီဂျပန်နိုင်ငံမှာရှိတော့မှတန်ယုံကထုတ်တဲ့ list မှာပေါ့နော်မပါလာတဲ့လူတွေတော်တော်များများကြုံရတယ်အဲ့ဒါကကျွန်တော်တို့ပြင်ပမှာပြင်ပရလာတဲ့ပေါ့နော်ဥမာចောင်းသားတွေကိုတဘောနဲ့ကိုဆောင်နဲ့ကိုလာတဲ့ပေါ့နော်အမီစာဟုတ်ဒီအပြင်ကိုသူတို့အစိုးရကလွတ်တဲ့လူတွေမှာလည်းမပါတာတွေအများကြီးကြုံရပြီးတော့တယုံလာပြီးမပါတာတွေတစ်ခေါက်ပြန်သွားရတယ်ပေါ့နော်အဲ့လူတွေကိုလည်းသူကရှင်းယူပြီးတော့ဟိုနေပြည်တော်ပြန်မေးလိမ့်မယ်23ရက်နေ့ပြီးခဲ့လို့ရှင်တော့ပြီးပါမမီလို့ရှင်မရပါဘူးဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါမှမကျင်လက်လို့ရှင်ဒီပြမပြူကပြန်ပြီးတော့မဲသွားပေးကြပါဆိုအဲ့လိုမျိုးပုံစံနဲ့သူတို့ဖြေရှင်းတာတွေ့ရတယ်ဗျာ
အခုလိုမဲပေးလူစိတ်ရှိကြတဲ့နိုင်ငံရောက်မြန်မာတွေရဲ့အခက်အခဲတွေကြောင့်စင်ကာပူနိုင်ငံမှာဆိုရင်အော်တိုဘားလ21ရက်နေ့ထိမဲပေးခွင့်ရက်ကိုတိုးမြင့်သတ်မှတ်ပေးထားပြီးဂျပန်နိုင်ငံမှာလည်းအော်တိုဘား23ရက်နေ့ထိရက်တိုးထားကြောင်းသိရပါတယ်ခင်ဗျာ
ကိုငန်ဝင်းအောင်ပြောပြသွားတာပါရှင်အခုလိုနိုင်ငံရောက်မြန်မာတွေကြိုတင်မဲပေးခဲ့တဲ့အတွေ့အကြုံသတင်းအပြီးမှာတော့အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မဆုမြတ်မုံစုစည်းတင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါကိုတောင်းညွန့်ဦးကကူညီတင်ဆက်ထားပါတယ်ရှင်
ရွေးကောက်ပွဲအောင်နိုင်ရေးတာဝန်ယူရတဲ့သူတွေလည်းလေလွယ်တော့မလွယ်လှအောင်เนาะကိုသားညုံဦးစီယုံရဲ့အတွက်လည်းစီစဉ်ရရမငွေရဖို့လည်းစူးစမ်းရနေတော်တော်လေးအလုံများကြမှာပဲ
မဆုမြတ်မောင်မျိုးမရွေးကောက်ပွဲသတင်းတွေဖတ်နေတာလားဗျရွေးကောက်ပွဲဝင်တဲ့ဆူတွေကလုတ်ဆရာတွေတာဝန်တွေကတော့အများကြီးဖြစ်မှာပေါ့ဗ
ျမြန်မာနိုင်ငံကရွေးကောက်ပွဲသတင်းတွေကတော့အလုံးကြောင့်လွတ်သွားမှာဆိုလို့ဖတ်နေရတာတော့မပြောနဲ့ရှင်ဒါပေမဲ့ခုနကကျွန်တော်ပြောတဲ့အောင်နိုင်ရေးကိစ္စကဒီအမေရိကန်2016သမ္မတရွေးကောက်ပွဲနဲ့ဆိုင်တာပ
ါဩဟုတ်တာပဲဒီအမေရိကန်မှာလည်းသမ္မတရွေးကောက်ပွဲဝင်ပြိုင်နိုင်ဖို့ကကုစလေလောင်းတွေအပြိုင်ကိုစီးအောင်နေကြတာ Republican Party ဘက်က Donald Trump တယောက်ရဲ့သတင်းကတော့တစ်နှစ်တစ်မျိုးကိုမရိုးရအောင်တွေးနေရတာပဲဗျမဆုမြတ်မောင်ကဘာတွေများစိတ်ဝင်စားစရာတွေးထားလို့
စိတ်ဝင်စားစရာဆိုတာထက်ကိုထူးခြားတယ်ပြောရမယ်ရှင်ဒီ Twitter လူမှုကွန်ရက်သိတယ်မလားအခုအဲ့ဒီ Twitter လူမှုကွန်ရက်မှာ American သမ္မတလောင်းဝင်အရွေးခံမဲ့သူတွေကိုအလှငွေထက်နိုင်အောင်လို့ Twitter ပေါ်မှာချိတ်ဆက်ပေးလိုက်ပြီလေ American နိုင်ငံထဲမှာရှိနေတဲ့ဘယ်သူမှဆိုကိုကြိုက်တဲ့သမ္မတလောင်းအတွက်ကိုကြိုက်တဲ့လောက်အလှငွေထည့်လို့ရအောင်လို့ Twitter ပေါ်မှာလုပ်လိုက်တာ
Mobile လက်ကင်ဖုန်းတွေပေါ်ကနေပြီးတော့လူလယ်ကူကူငွေလွှဲလို့ရတဲ့ Square ဆိုတဲ့ Online ငွေလွှဲကုမ္ပဏီနဲ့ Twitter ကုမ္ပဏီပေါင်းပြီးတော့လုပ်လိုက်တာမဟုတ်လားTwitter ပေါ်မှာဆိုတော့ကြေပြပြန့်ကွန်ရက်ဖြန့်ပြီးတော့အလှခံနိုင်တာပေါ့ဗျာ
လူမှုကွန်ရက်တွေဆိုတဲ့အတိုင်းသတင်းတစ်ခုခုဖြစ်ပြီးအထူးသဖြင့်ဒီနိုင်ငံရေးသတင်းတစ်ခုခုဖြစ်ပြီးဆိုတာနဲ့ online ပေါ်မှာချိတ်ဆက်ထားကြသူတွေအချင်းချင်းကြားမှာအဲ့ဒီသတင်းတွေကိုမျှကြတယောက်နဲ့တယောက်အပြန်အလှန် tweet တွေ retweet တွေလုပ်ကြပြီးတော့အမြင်တွေကိုဖလှယ်ကြတာမလားအဲအကြောင်းသမ္မတလောင်းတွေနဲ့သူတို့လုပ်နေတဲ့အလုပ်တွေအတွက်ကိုအလှထည့်နိုင်အောင်လို့ Twitter ကလှုပ်ပေးလိုက်တာလို့ Twitter ရဲ့ blog ပေါ်မှာပြောထားတယ်လေ
အဲ့ဒါ2016အမေရိကန်သမ္မတလောင်းဝင်ပြိုင်မဲ့သူတွေအတွက်ပဲဟုတ်တယ်နော်မဆီမြမော Twitter ပေါ်မှာနိုင်ငံရေးသမားတွေအတွက်လှူငွေထည့်နိုင်ပြီဆိုတာတော့ကျွန်တော်သိတယ်အမေရိကကပဲလားတခြားနိုင်ငံတွေကရောပါလားဆိုတာကတော့ကျွန်တော်မရှင်းဘူးဗျ
Twitter ကပြောထားတဲ့အတိုင်းဆိုရင်တော့လောလောဆယ်ဒီအမေရိကန်က2016သမ္မတလောင်းဝင်ရွေးမဲ့သူတွေအတွက်ပဲရှင်အလှူခံခြင်းနဲ့ကိုယ်စားလှယ်လောင်းက Square ရဲ့ဒီ cash.me ဆိုတဲ့ website မှာသွားပြီးတော့မှ register လုပ်စာရင်းဖွင့်ရမယ်။စာရင်းဖွင့်တဲ့သူဟာဒီသမ္မတလောင်းအွန်လိုင်းရေးတို့ CEO ရဲ့အဖွဲ့တို့ကတေးကြတဲ့ဆိုတာကို Square ကုမ္ပဏီကနေပြီးတော့စီးစစ်ပြီးသွားပြီဆိုလို့ရှိရင်အဲ့ဒီသူနာမည်နဲ့သီးသန့်လုပ်ပေးထားတဲ့ link တစ်ခုကိုပေးလိုက်တယ်။သူတို့ရဲ့အခေါ်ဆိုလို့ရှိရင်တော့ #ပေါ့။ရှင်းမှာဒေါ်လာဆိုင်ပါမယ်နောက်မှာကိုရွေးထားတဲ့နာမည်နဲ့ #link ရထားတာပေါ့အဲ့ဒီ #link ကို Twitter ပေါ်မှာ tweet လုပ်လိုက်ရုံပဲကိုရဲ့ပါတီကိုရဲ့ကိုယ်စားလှယ်လောင်းရဲ့ Twitter account ကိုအားပေးနေတဲ့ Twitter follower တွေဆိုလို့ရှိရင်တော့အဲ့ဒီ tweet ကိုမြင်လို့အလှူထဲခြင်းစိတ်ပေါက်လို့ထည့်မယ်ဆိုလို့ရှိရင် click လုပ်လိုက်တာနဲ့ကိုဘလောက်လှူမှာလဲတို့ဘဏ်ကပြားနံပါတ်လိပ်စာစတာတွေဖြည့်ပြီးတော့မှလှူလိုက်ရုံပဲအဲ့ဒီအလှူခံတဲ့ tweet ကိုကိုကလည်းတစ်ဆင့်ထပ်ပြီးတော့ tweet လုပ်လို့ရမှာပါ
ဒီပုံစံမျိုးနဲ့လှူခံရတာလွယ်သွားတာပေါ့ဒါနဲ့ဒီအလှခံနိုင်မှုစင်းဖွင့်တာအခမဲ့လားဗျစင်းဖွင့်ကရောပေးရသေးလား
Square website ကနေပြီးတော့ #link ရနိုင်ဖို့စင်းဖွင့်တာကတော့အခမဲ့ပါဒါပေမဲ့ Twitter ပေါ်မှာအဲ့ဒီ link ကနေတဆင့်အလှထဲသမျှရဲ့တဲ့သမကိုရာဂိုင်နှုံးကိုဝန်ဆောင်ကအနေနဲ့ Square ကယူတယ်လို့ Forbes ရဲ့ဆောင်းပါးထဲမှာတော့ရေးထားတယ်ကိုသားညုံရဲ့
တခုတော့ရှိတာပေါ့ Twitter ကိုတစ်ချိန်လုံးပပတ်သုံးကြသူအများစုကလူငယ်တွေလူရွယ်လူလတ်ပိုင်းတွေများတော့အလှထဲ့တယ်ဆိုရင်လည်းငွေသုံးထိုင်သူတွေလောက်တော့များများလှူနိုင်ကြမှမထင်ဘူးဗျအမေရိကမှာကဒီနိုင်ငံရေးပါတီတွေနိုင်ငံရေးသမားတွေကိုတထည်ကြီးတွေကဒေါ်လာသိန်းချီအထိအလှူတွေရဲ့ရရောနဲ့လှူကြတာအမြဲသတင်းကြီးတယ်မို့လားဗျ။အ
ဲဒါကြောင့် George Washington တက္ကသိုလ်ကမီဒီယာနဲ့လူမှုဆက်ဆံရေးဆိုင်ရာပါမောက်ခတစ်ယောက်က Writers သတင်းမှာဒီအချက်ကိုထောက်ပြထားတာရှင်။တစ်ချိန်တည်းမှာပဲဒီလွယ်လွယ်ကူကူ tweet လုပ်ပြီးတော့အောင်နိုင်ရေးအတွက်အလှူကောက်နိုင်တာမို့လို့ကိုယ့်ကိုထောက်ခံတဲ့ follower တွေနဲ့လူမှုကွန်ရက်ပေါ်မှာအပြန်အလှန်တုံ့ပြန်မှုမပြတ်ရှိတဲ့သမရလောင်းမျိုးတွေအတွက်ကတော့အခုလိုအလှူကောက်နိုင်တဲ့အတွက်အကျိုးရှိမယ်လို့မြောက်ကယ်ရိုလိုင်းနားတက္ကသိုလ်ကနိုင်ငံရေးဆိုင်ရာလက်ထောက်ပါမောက်ခတစ်ယောက်ကလည်းဒီသတင်းထဲမှာပဲပြောထားပါတယ်
။တခုတော့ရှိတာပေါ့ဗျာဒီ online ပေါ်ကနေပြီးတော့လှူတဲ့ဆိုတော့ငွေလွှဲပြောင်းတွေကမှတ်တမ်းတစ်ခုအနေနဲ့တော့မှရှိနေဦးမယ်။ရွေးကောက်ပွဲစည်းရုံးရေး online ရေးအတွက်ပုံမှန်ရမုံငွေရှာမယ်ဆိုရင်ရမုံငွေရှာပွဲတွေစီစဉ်ရမယ်။ရမုံငွေကောက်တဲ့စည်းကမ်းသတ်မှတ်ချက်တွေအတိုင်းဖြစ်အောင်သတိထားရမယ်မဟုတ်လားဗျာ။
အဲ့ဒါကြောင့်မို့လို့ New York Times သတင်းစာကြီးရဲ့ဆောင်းပါးထဲမှာတော့ဘလို့သုံးသပ်လဲဆိုတော့နည်းပညာရဲ့အကျိုးကြောင့်ねအဲ့ဒီလိုမျိုးရံပုံငွေရှာပွဲတွေစီစဉ်နေစရာမလိုဘူးပွဲလုံးလို့ရှိရင်လည်းဘယ်နှယောက်လာကြမလဲဆိုတာကိုကောင်းခဲနေစရာမလိုပဲね tweet တစ်ချက်လုပ်ပြီးတော့အလှခံနိုင်ပြီတဲ့အားသာချက်ကတော့အဲ့ဒီ tweet ကိုနာမည်ကြီးတဲ့သူတွေလူမှုကွန်ရက်ပေါ်မှာလူသိများသူတွေကတဆင့်ထပ်ပြီးတော့ tweet လုပ်လိုက်မယ်ဆိုလို့ရှိရင်ဒီအလှခံတာက online ပေါ်မှာပဲလူတွေအများကြီးစီကိုပြန်သွားနိုင်တယ်။လူကျင်စိတ်ရှိတဲ့သူတွေအတွက်လည်းသိပ်ပြီးတော့ရှုပ်ရှုပ်ထွေထွေလုပ်နေစရာမလိုပဲနဲ့အလှထဲလိုက်နိုင်တယ်လို့ရေးထားပါဗျ။
Twitter ပေါ်မှာအခုလိုမျိုးအလှခံတာကို2016အမေရိကန်သမ္မတလောင်းရွေးခံနိုင်ဖို့ကြိုးစားနေကြသူအတော်များများတုံးနေကြတာတော့တွေ့တယ်ဗျ။ Republican Party ဘက်ကဆိုရင်သမ္မတလောင်းအားလုံးနှီးပါပဲ။ရမငွေရှာစရာမလိုအောင်ချမ်းသာတဲ့တတိကြီး Donald Trump ကတော့ပါလိုက်သေးတယ်။ Democrat Party ဘက်ကဆိုရင်လည်း Twitter follower တန်းချီရှိတဲ့ Hillary Clinton အတွက်အလှကောက်တဲ့ tweet တွေတွေ့နေရတယ်မဆူမြတ်မော်ရဲ့။
Washington Post သတင်းစာကြီးထဲမှာ Twitter အလှခံတဲ့ကိစ္စဆောင်းပါးသုံးသပ်ချက်ကတော့အခုလိုလောက်တာကြောင့်ね Twitter အတွက်စီးပွားရေးအရအကျိုးရှိတယ်လို့ပြောထားတယ်ရှင်။တကမ္ဘာလုံးမှာဒီလူသုံးများတဲ့လူမှုကွန်ရက်တစ်ခုဖြစ်တဲ့ Twitter ကသုံးတဲ့သူတွေအတွက်အဆင်ပြေစေမဲ့နည်းစနစ်တွေကိုအခုနှစ်ပိုင်းတွေထဲမှာစ조사တီထွင်လာတာတွေ့ရတယ်တဲ့။အဲ့ဒီထဲမှာ tweet တွေကနေတဆင့်အကုန်ပစ္စည်းတွေအရောင်းဝယ်လုံနိုင်အောင်လုပ်ပေးလာတာမျိုးပေါ့။အဲ့လိုမျိုးပဲအခုလည်းအစင်းမြင့်နီးပညာနဲ့လွယ်လွယ်ကူကူအလှထဲ့နိုင်အောင်လို့လှုပ်ပေးလိုက်တာကနိုင်ငံရေးသမားတွေအတွက်ထက်ကို Twitter ရဲ့ဈေးကွက်မြင့်တင်ရေးပိုင်းအောင်မြင်အောင်ရည်ရွယ်တာဖြစ်တယ်လို့ဆောင်းပါးထဲမှာသုံးသပ်ပါတယ်
။ဒီမှာသိဖို့တစ်ချက်ကလည်း online ငွေလွှဲလုပ်ပေးတဲ့ Square website ကိုပူးတွဲတည်ထောင်တဲ့သူက Jack Dorsey မဟုတ်လား။သူကအခုဒီ Twitter ကုမ္ပဏီရဲ့ယာယီအမှုဆောင်ယာရှိချုပ်လေ။ Twitter ကိုစထောင်တော့ကလည်းသူပါတယ်။အဲ့ဒါကြောင့်မလို့ဒီကုမ္ပဏီနှစ်ခုကိုပို့ပြီးတော့ဆက်ဆက်သွားအောင်လုပ်တဲ့ခြေလှမ်းဖြစ်တယ်လို့လည်းအတော်များများကသုံးသပ်ကြတယ်မဆူမြတ်မော။
နိုင်ငံရေးနဲ့ပတ်သက်တဲ့သတင်းတွေဆွေးနွေးချက်တွေကိုကွန်ရက်ဖြတ်ချိတ်ဆက်ထားကြသူတွေကြားအပြန်အလှန်မျှဝေနေကြတဲ့ Twitter ပေါ်မှာအခုလိုမျိုးအလှခံနိုင်အောင်အလှထဲနိုင်အောင်လှုပ်လိုက်တယ်ဆိုတာကတော့လူသုံးများတဲ့လူမှုကွန်ရက်တစ်ခုအတွက်ကရှေ့ပြေးနေတဲ့ဆောင်ရွက်ချက်တစ်ခုလို့မြင်နိုင်တာကတော့သိကြပါတယ်ရှင်
မဆုမြတ်မော်စူစီတင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ကနေစနေညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်၈နာရီကနေ၉နာရီအထိတစ်ချိန်၊ နေ့လယ်12နာရီကနေညနေ3နာရီထိတချင်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အင်္ဂါချမ်းမာတော်ရရှင်များရှင်ဗီရီမြန်မာပိုင်းအစီအစဉ်စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီထိအစီအစဉ်တွေကိုတော့ line to meter 24 25 32နဲ့ 53 တို့အပြင် line lab meter 190တို့ကပါတူချက်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့ကိုတောင်းညွန်တင်ဆက်မဲ့တိုက်ရိုက်လေးလိုက်အစီအစဉ်လက်ပါထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးမှာပါရှင်။
မင်္ဂလာပါခင်ဗျာတရက်လီလိုက်စီစဉ်ကနေပြီးတော့ကျူးစွပါရဲကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီလာမယ့်ရွေးကောက်ပွဲအတွက်နိုင်ငံတကာကြောက်မြန်မာတွေဒီချူတင်ဆန္ဒမဲပေးနေကြတဲ့အခြေအနေပါကျွန်တော်တို့ဒီဆန္ဒမဲပေးမှုမှာပြောရမယ်ဆိုရင်တော့အာရှနိုင်ငံတွေမှာဆိုရင်စင်ကာပူတို့နောက်တခြားတောင်ကိုရီးယားတို့ဆိုလို့ရှိရင်ပြီးခဲ့တဲ့ကြာလပိုင်းနေ့တွေကစပေးနေရပါပြီအခုဒီနေ့မှာဆိုရင်တော့အနောက်နိုင်ငံတွေဖြစ်တဲ့ဒီလန်ဒန်နော် Washington DC American ပြည်တော်စုတခြားနိုင်ငံတွေဒီကမ္ဘာနိုင်ငံအစိုးမှစပြီးတော့ဒီဂျူဒင်ဆန္ဒမဲတွေပေးနေကြပြီဖြစ်ပါတယ်ခင်ဗျအဲ့တော့ဂျူဒင်ဆန္ဒမဲပေးတဲ့နေရာမှာပြဿနာတွေအတော်တော်ရှိတဲ့ဆိုပြီးတော့လည်းပြောဆိုလာကြတဲ့အတန်တွေကျွန်တော်တို့တော်တော်လေးသတင်းရပါတယ်နောက်တစ်ဖက်မှာထူးခြားကြတော့မြန်မာနိုင်ငံတကာရောက်မြန်မာတွေအတော်လေးကိုတက်တက်ကြွကြွနဲ့ဂျူဒင်ဆန္ဒမဲပေးဖို့စူးစမ်းနေကြတာတွေ့ရပါတယ်ခင်ဗျအဲ့တော့ဒီဆွေးနွေးပွဲမှာတော့ကျွန်တော်တို့ပင်နိုင်ရဲလို့မဟုတ်ပဲနဲ့ကျွန်တော်အခုဂျူဒင်ဆန္ဒမဲပေးကြတဲ့မြန်မာတွေရဲ့အတွေ့အကြုံသူတို့ရဲ့ခံစားမှုတွေဒါတွေကိုကျွန်တော်တတ်နိုင်တော့စူးစီးပြီးတော့ဖော်ပြသွားမှာပါအဲ့တော့ဒီနေ့ဒီအတွက်ဆွေးနွေးဖို့အတွက်ဆိုပြီးတော့ကျွန်တော်တို့ကဖုန်းနံပါတ်ပေးထားတဲ့လူတော်များရှိပါတယ်အဲ့ထဲကနေပြီးတော့တတ်နိုင်တော့ကျွန်တော်ရောက်အောင်ခေါ်သွားမှာဖြစ်ပါတယ်ခင်ဗျာအရင်ဆုံးတော့ကျွန်တော်စင်ကာပူနိုင်ငံကအခြေအနေနဲ့ပတ်သက်လို့မေးချင်ပါတယ်စင်ကာပူနိုင်ငံကပြောမယ်ဆိုရင်တော့ထူးထူးခြားခြားပါဒီဂျူဒင်ဆန္ဒမဲပေးဖို့တန်ယုံရှိမှညကလေးကနေပြီးတော့လူတစ်ထောင်နီးပါးလောက်တန်းစီပြီးတော့စောင့်ကြတယ်မြန်မာတွေပေးကြတယ်ဆိုတော့ပြောရမယ်ဆိုရင်နိုင်ငံတကာသတင်းတွေပါတော့မှတော်လေးထိရောက်လာပါတယ်ဒီမြန်မာဂျူဒင်မဲကိစ္စစင်ကာပူမှာဖြစ်တဲ့ကိစ္စကအဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့ကျွန်တော်မတ်တင်စာကိုမေးချင်ပါတယ်မတ်တင်စာကစင်ကာပူတန်ယုံမှာဆန္ဒမဲပေးခဲ့သူဂျူဒင်ဆန္ဒမဲပေးခဲ့သူတူဖြစ်ပါတယ်မတ်တင်စာကြားပါလားခင်ဗျဟုတ်က
ဲ့ကြားပါ
တယ်โอเคမတ်တင်စာခုနကပြောသလိုပဲစင်ကာပူနိုင်ငံမှာမြန်မာတွေဂျူဒင်ဆန္ဒမဲပေးတဲ့အခြေအနေကတော်လေးထူးခြားကြပေါ့လူမှုကွန်ရက်ဒီပေါ်မှာလည်းတော်များပြောကြပါတယ်ခင်ဗျအဲ့တော့ဒီဆန္ဒမဲပေးခဲ့ကြတာကျွန်တော်ရင်းသုံးသိချင်တာကတစုံတစ်ဖွဲ့ကနေပြီးတော့လှုပ်ဆော်ကြလို့အဲ့လိုစုပြီးတော့ပေးပြတာလားဒါမှမဟုတ်တူးချင်းသိနေပေးပြကြတာလားဘလို့အခြေအနေမျိုးနဲ့မြန်မာတွေဒီလောက်ထိထွက်လာကြတာလဲ
ကိုအတိနဲ့ကိုပါပဲအလုံးကအရှင်းပြောရင်ဘယ်သူမှတော့ကိုမိသားစုနဲ့ခွဲပြီးတော့လိုနိုင်ရင်သာမသွားကြင်ကြဘူးလေညီမတို့လည်းဖြစ်နိုင်ရင်တော့ကိုမြန်မာပြည်မှာမိသားစုနဲ့နေချင်တာပေါ့ဒါပေမဲ့မြန်မာပြည်မှာဒီလိုလောက်ကင်မှုအခွင့်အလမ်းနေမရှိတော့နိုင်ငံသားထွက်လာရဲအဲ့တော့ပြန်ပြင်းနေစိတ်နဲ့ဝိုင်းပြီးတော့ကိုသီးစိတ်နဲ့ကိုပေးတာပါ
Okay ကိုသီးစိတ်ဒီလောက်ထိတက်တက်ကြွကြဖြစ်ကြရဲဆိုတာကမတ်တင်စာလိလာမိတလို့ပေါင်းဝင်ကြမှာရောမြန်မာတွေကဘလို့ကြောင့်စူးစီးမိသွားတာလဲတော်တော်များညာတွေကနေပြီးတော့ကျွန်တော်ဟိုမဲပေးဖို့အတွက်တန်းစီပြီးစောင့်ကြရလို့သိကြပါတယ
် Okay ဘာဖြစ်လို့လဲဆိုတော့ပထမရက်မှာတည်းအရှင်ဟို1800ကျော်ပဲပေးလို့ရတယ်ရှိတာဒီစာလုံးဒီနိုင်ငံတည်တည်လေးမှာဆိုရင်ဟိုမြန်မာတသိန်းကျော်ရှိတယ်မြန်မာတသိန်းကျော်တည်းမှာနောက်ဆုံးဟိုပါတော့ဟိုမေပေးခွင့်ရတဲ့လူ2000ကျော်လို့စရင်ထွက်လာတယ်အဲ့တော့2000ကျော်ကိုပထမရက်မှာတန်ဝါ1800လောက်ပဲရသွားတယ်ဆိုတော့ဂျန်တဲ့လူတွေအကုန်လုံးကလည်းလမ်းဖြန့်ကုန်ပြီးတော့ငါတို့မပေးလိုက်ရရင်ငါတို့ဒီဟိုစူးစမ်းပန်းစားတရားကိုမျှော်လင့်ထားတာဒါမျိုးနောက်တစ်ခေါက်ဖြစ်လာဘူးဆိုတော့လည်းကျမတို့စိတ်ထဲမှာတော်တော်မလွယ်တော့ဘူးလို့ထင်တယ်အဲ့ဒါကြောင့်မလို့ဒီတစ်ခေါက်တော့မရရအောင်ပေးမယ်ဟွာပေါ့နော်ဘယ်လိုလည်းမဖြစ်ဖြစ်ဖြစ်ပေးမယ်ဆိုပြီးတော့အဲ့ဒါနဲ့အစိုးရတွေသွားစီကြတာဒီကတော့ကို့အခွင့်အရေးကိုမလွတ်သွားမှာဆို
ဟုတ်ကဲ့စင်ကူမှာအခုမဲပေးကြတော့ဘာပြဿနာတွေကြုံရတာမတင်စာအများစုတွေ့ရလဲ
အများစုကြားရတာကြတော့မဲမပါလာကြဘူးစရင်မဲစင်းမပါလာဘူးနာမည်ပြောင်းနေတယ်ဟိုနောက်ဆုံးဟိုစရင်မှာပါလာခဲ့တယ်ဆိုရင်တော့မှအထဲထဲရောက်သွားတဲ့အချိန်တိုင်းမဲပြားအကုန်မရဘူး ဟိုဟာမေပြားကသုံးခုဟိုဟာဗောနော်ဗမာဆိုရင်သုံးခုရရမယ်ဟာတချို့တွေကတစ်ခုပဲရတာရှိတယ်နှစ်ခုပဲရတာရှိတယ်လုံးဝမပါလာပါဘူးလို့ပြောတယ်ဟိုဘလိုမျိုးတောင်းလဲဟိုတောင်းလဲသူတို့တွေကဟိုဟာဗောနော်ဒီတန်ယုံကတော့သူတို့မတော်ဟိုဟာဗောသူတို့လည်းဘာမှမလုပ်ပေးနိုင်ဘူးစီရင်ထဲမှာထားပဲပါလာလို့ထားပဲပေးရဆို
တော့အဲ့ဒါကပုံစံ15ဖြည့်ထားရက်ထားနဲ့ပုံစံ15ဖြည့်ထားရက်နဲ့နာမည်မပါလာလားနာမည်ပါတဲ့လူက
မဟုတ်ဘူးဟိုကဟွာပုံစံ15မှာလည်းနာမည်ပါတယ်သူတို့ရှိမှာလည်းစာရွက်ရှိတယ်ရှာလို့လည်းရတယ်ဒီတကယ်တည်းမဲတဲ့ထုတ်လဲထုတ်ပြီးတော့မဲကအကုန်မပါလာ
မဲပြအပြည့်မရတာဗောအ ਨੇ စုံလူတယောက်ကမဲပြ3ပြရှိရမယ်အဲ့မဲပြ3ပြအပြည့်မရတဲ့သဘောဗော
မရဘူးဟုတ်ကဲ့တချို့ဆိုရင်ဟိုဟာတိုင်းရင်းသားဆိုရင်လေးပြရရမယ်လေအဲ့ဒါမှမဒါဟိုတိုင်းသားပြကြံခဲ့တာမျိုးလည်းရှိတယ်ပြီးတော့အဓိကတော်တော်ကြားရတာတော့အမျိုးတော်ဟိုဟာကြည်တူးလွတ်တော်မပါဘူးကြည်တူးလွတ်တော်ပြကြံခဲ့တယ်ဟိုလေသုံးပြသမားတွေမှာအဓိကကြံခဲ့တာကြည်တူးလွတ်တော်လို့ကြားနေတယ်ညီမကတော့ကံကောင်းစွာချင်းသုံးခုစလုံးကိုအပြည့်စုံလည်းရတယ်အစင်လည်းပြည့်ခဲ့တယ်
အဲ့တော့မဲပြအပြည့်မရတဲ့လူတွေကစောရကတက်တာကောတန်ယုံဘက်ကဘာများတုံ့ပြန်ပြီလဲဘာဖြစ်ရှင်းပြီလဲ
ဟိုလောဆယ်မှာတော့ official complaint ဆိုပြီးတော့သူတို့ဟိုပါเนาะဒီလုံးဝလက်ရေးနဲ့ပဲဟို form မရှိဘူးအစင်းနဲ့လောက်ထားတဲ့ form နေပါတယ်ညာနေမရှိဘူးသူတို့ဒီမရသွားတဲ့လူတွေကအဲ့ဒီရုံးမှာပဲတခါတည်းထိုင်ပြီးတော့လက်ရေးနဲ့ဟိုမရတဲ့အကြောင်းကိုဖြစ်ရေးတယ်ဟို complaint တက်ထားတယ်ဒါပေမဲ့နောက်တစ်ယောက်ကပြောတာကတော့ဟဲ့တော့အဲ့ဒီ complaint တက်ထားရဲဆိုရင်အမှန်တကယ်ဆိုရင်ဒီမူရင်းကိုယူထားလိုက်ရမှာပေါ့နော်မူရင်းယူထားပြီးတော့သူတို့တွေဒါတကယ်လို့ဟိုပြန်ပြီးတော့ရွေးကော့ကိုပြန်တင်မယ်ဆိုရင်မူရင်းတင်ပေးရမှာဒါပေမဲ့မူရင်းရဲ့ copy ရဲ့ဟိုမှာဘယ်ဟာပြန်ယူသွားရမလဲဆိုတော့ညီမကြိုက်တာယူလို့ပြောတယ်တဲ့အဲ့တော့သူတို့တွေစိတ်ထဲမှာတော့ဒါကတကယ်တင်ပေးပါမလားအဲ့လိုမူရင်းပြန်ယူသွားရဲဆိုရင်ဟို copy နဲ့ပဲဟိုကဘာမှလုပ်ပြီးမှမဟုတ်ဘူးလေ
ဟုတ်ကဲ့အခုစင်ကူတန်ယုံကတော့
system နဲ့မှလည်းဘာမှဝင်မသွားတော့ဟိုအဲ့ဒါကိုတော့စိတ်မချဖြစ်နေကြတယ်
စင်ကူတန်ယုံကတော့မဲပေးမဲ့ရက်ကိုထတ်တိုးလိုက်ပြီလို့သိရပါတယ်ဟုတ်လားအဲ့ဒါဘာဖြစ်လို့လဲပေးမဲ့လူများလို့လားဘယ်လိုချင်နေကြောင်းလဲ
ဟုတ်ကဲ့ကိုအခုပထမရက်က1800ဗျာဒီမနေ့မနေ့က3100ကျော်ဒီနေ့လည်း3000ကျော်စင်ကူမှရှိပေးမဲ့လူက2000ကျော်ဆိုတော့၄ရက်နဲ့ဘယ်လိုမှမလာဘူးအဲ့ဒါကြောင့်မလို့နောက်ထပ်3ရက်ထပ်တိုးတယ်တဲ့ဒါပေမဲ့နောက်ထပ်3ရက်ဆိုရင်တော့အခုတွဲရဆိုရင်လောက်ပါမလားမသိဘူးညီမတော့တိတ်မထင်ဘူးနည်းနည်းပူတယ
်3000ပဲတတ်မှတ်တယ်ဆိုတာ3000ပဲပြီးရတယ်ဆိုတာကသူတို့တန်ရုံကတတ်မှတ်လိုက်တာလား3000ပဲလာပြီးကြတာလားဘယ်လိုလဲ
မဟုတ်ဘူးကိုဒီနေ့ဆိုရင်စီနေတဲ့လူက9000ရောရှိတယ်ဒါပေမဲ့စင်ကူရဲကလည်းဖီအားပေးတယ်ဘာလို့လဲဆိုတော့ဟိုကတန်းအရန်ကိုရှေ့ပြီးတော့အပြင်နေပါလေရောက်သွားပြီအဲ့တော့ဟိုပေါ့နော် crowd control မလုပ်နိုင်ပါ냐ဆိုပြီးတော့စင်ကူရဲကလည်းဖီအားပေးတယ်ဒါကဟိုတန်ယုံကလည်းအဲ့လောက်ထိဟိုကြိုပြီးတော့မစီစဉ်ထားတော့တော့ဟိုမမှန်းထားတော့အဲ့လိုမျိုးစင်ကူရဲကလာပြောတော့မှဟိုဟာလဲတုတ်ကင်းနေစပြီးတော့ထုတ်ပေးတယ်သူတို့ရှိမှပထမရက်ကတောက်ချာနေရ3100ကျော်ပဲလောက်တာ ਉਹ ည7နာရီလောက်အထိဖြစ်သွားတယ်အဲ့တော့သူတို့ handle လုံးနိုင်တာ3000ကျော်ဆိုပြီးတော့3000ကျော်မှဖြတ်ချလိုက်တယ
်ဟုတ်ကဲ့ပါခင်ဗျာမတင်စားကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်စင်ကာပူကအချိန်ကြီးကျွန်တော်ကြားခဲ့ရတာဖြစ်ပါတယ်နောက်တစ်ဖက်မှာဒီကနေ့မဲဆန္ဒတွေစပြီးတဲ့ထက်မှာနောက်နိုင်ငံတွေတော်များပါလာပါတယ်လန်ဒန်ကအချိန်ကြီးကျွန်တော်သိချင်ပါတယ်လန်ဒန်မြို့ကမဲပေးတဲ့ဒေါက်တာသက်ကူကူကြားပါလားခင်ဗျာ
ဟုတ်ကဲ့
ဒေါက်တာသက်ကူကူကြားပါလား
ကြားပါရဲကျွန်တော်ဘက်ကနည်းနည်းတော့စုပဲเนาะကျွန်တော်အခုဒီဘက်ကတန်ယုံကနေထွက်လာလာချင်းကျွန်တော
်ဟုတ်ကဲ့ရပါတယ်
ဖုန်းနဲ့ပြောနေရ
တော့ဟုတ်ကဲ့ကြားပါဟုတ်ကဲ့ဒေါက်တာသက်ကူကိုလန်ဒန်မှာမဲပေးတဲ့အခြေအနေကိုဘယ်လိုရှိလဲပြဿနာတွေကြုံရလားတခြားတွေ့ကြုံတွေပြောပြပါဦးအ
ဲကျွန်တော်အဲ့ဒါပြောရင်တော့ဟိုပါပေါ့เนาะနှစ်ပိုင်းထားပြီးပြောရမယ်ပေါ့ပထမဟိုမဲစရင်ထွက်လာတဲ့အပိုင်းပေါ့เนาะကျွန်တော်အနေနဲ့ပြောရရင်เนาะတန်ယုံကတော့တူတာဝင်တော်တော်ကြည်ပါတယ်တန်ယုံကသူတို့လုတ်ပိုင်းနဲ့နဲ့များအကုန်လုတ်ပေးပါတယ်ကျွန်တော်ကချွေးင်းချက်ရှိတာကတော့ကျွန်တော်ထင်တာတော့ရွေးကောက်ပွဲကော်မရှင်မှာအများကြီးတာဝန်ရှိရလို့ထင်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့စပြီးတော့တန်ယုံကနေပြီး form 15ကိုတင်ရပါတယ်။တင်လို့ရှိရင်တန်ယုံကနေပြီးတော့ form 15ဘလူးဘလူးစီကနေလက်ခံရရှိပါတယ်ဆိုတော့တို့ဟိုကြေညာချက်ထုတ်ပေးတယ်ပေါ့နော်။အဲ့ဒါပြီးတော့ကြတော့အဲ့ဒီ form ကိုရန်ကုန်ကိုပို့ရတယ်။ရန်ကုန်ပို့တဲ့အခါမှာရန်ကုန်မှာအဲ့ဒီဟိုရွေးကောက်ပွဲကော်မရှင်ကနေပြီးပြန်ပြီးတော့ဟိုနိုင်ငံသားမှာဟို vote လုပ်ဖို့ list ဆိုပြီးထုတ်ပေးတယ်အဲ့ဒီထဲမှာတချို့လူတွေကပါနေပြီးတော့ဒီလိုမဲလက်မှတ်တွေရောက်မလာဘူးဒီလိုမြန်မာတန်ယုံကိုလည်းအဲ့လူတွေစရင်ရောက်မလာဘူးခင်ဗျာကျွန်တော်တို့ဒီကကျွန်တော်တို့ကြားလာတော့900လောက်ရှိတယ်လို့ကြားပါတယ်ကျွန်တော်တို့အတိအကျမသိဘူးပေါ့နော်ဒါပေမဲ့သူတို့ပြန်လာတော့ကျွန်တော်3ချိန်ဒီဘက်ကထုတ်ပြန်သေးတယ်ပထမတစ်ချိန်ကဂျာတာပရိနေရတစ်ချိန်ထုတ်တယ်နေ့လယ်ပိုင်းမှာအဲ့တော့910ကျော်ကျော်လောက်ထွက်လာတယ် 900လောက်တင်တယ်လို့ပြောပါတယ်ပြီးတော့ဒုတိယတစ်ချိန်ကကြတော့ဟိုပါเนาะအဲတောက်ကြနေမနဲ့အစိုးကြီးမှကြည့်ရပါတယ်အဲ့တော့နောက်60လောက်တိုးသွားတယ
်ဟု
တ်ကဲ့အဲအဲ့ဒါ980ကျော်ကျော်ဖြစ်သွားတယ်ခုဒီနေ့မနဲ့နောက်တစ်ခါထပ်ထုတ်တယ်613ယောက်ဖြစ်သွားပါတယ်အဲ့တော့အဲ့ဒီမှာလောက်တော့ဘယ်လိုဖြစ်လဲဆိုတော့ကျွန်တော်တို့ရဲ့ပြဿနာကကျွန်တော်တို့တွေကလန်ဒန်မှာနေတဲ့လူတွေမဟုတ်ဘူးကျွန်တော်ဆိုရင်အဝေးကြီးမှာနေတဲ့လူဟိုမိုင်200ကျော်300လောက်ကနေလာရတာလေအဲ့လိုကတ်ပြီးတော့ကြာဒုက္ခတာအရောက်တယ်ဟိုရထားကားတွေလေမြန်ကားတွေကလည်းတက်ဝင်ဈေးကြည့်တယ်ပေါ့နော်ပြီးရင်ဒီမှာလည်းညအိပ်ရတယ်ဘာလို့ဆိုဟိုတယ်တွေဘာတွေနဲ့ပတ်စံရမ်းကုန်တယ်ပေါ့နော်အဲ့ဒီပြဿနာတစ်ခုရှိတယ်ပြီးတော့ကြတော့ဟိုလူကတော်တော်များများမပါဘူးဖြစ်သွားတယ်နာမည်တွေအဲ့လိုမျိုးအဲ့ဒီလူတွေလည်းတော်တော်
အဲ့တော့နာမည်မပါတဲ့ကိစ္စနဲ့ပတ်သက်လို့တော့ပြန်ပြီးတော့ပေးနိုင်မလားသူတို့ကော်မရှင်ကိုပြန်ပြီးတော့ပြောရင်ပေးနိုင်မလားဘာများတန်ယုံဘက်ကအကြောင်းပြတ
န်ယုံကတော့အဲ့ဒီလူတွေအကုန်လုံးသူတို့ကော်မရှင်သက်ဆိုင်ရာကိုယ့်ရဲ့အိမ်ရှိတဲ့ပေါ့နော်မြို့နယ်ကော်မရှင်တွေကိုလှမ်းပြီးတော့အကြောင်းကြားပါလို့အဲ့လိုပြောတယ်သူတို့လည်းနာမည်တွေတော့ရေးယူထားပါတယ်ခင်ဗျဟု
တ်ကဲ့အဲ့တော့ကိုကိုတိုင်ကနေပြီးတော့မြို့နယ်ကော်မရှင်ကိုတိုက်ရိုက်အကြောင်းကြားမဲ့ပုံဖြစ်သွားတာပေါ့တန်ယုံကတောင်းမှမယူတော့ဘူးပေါ့
တန်ယုံကအဲ့လိုပဲအကြောင်းကြားခိုင်းပါတယ်ဒါပေမဲ့သူတို့စီမှာလည်း list တော့ယူထားတယ်ကျွန်တော်လည်းဒေတာတော့မသိဘူးခင်ဗျဘလို့ဟိုသူတို့ဆက်လုပ်ကြမလဲဆိုတာပေါ့နော်
ဟုတ်ကဲ့မဲပြားကိစ္စကောခုနကစင်ကူမှာကြုံရလို့မဲပြားကိစ္စကောကြုံရပါလား
ကြုံရပါတယ်ခင်ဗျကျွန်တော်ကတော့ကံကောင်းလို့ကျွန်တော်ကသုံးခုပေးရတယ်တိုင်းဒေသကြီးရဲ့အမျိုးသားလွတ်တော်ရဲ့ပြည်သူလွတ်တော်ရဲ့အားလုံးကျွန်တော်ပေးခွင့်ရပါတယ်အဲဒါပေမဲ့တချို့လူတွေဆိုရင်အဲမဲပြားတပြားပဲရတဲ့လူတို့နှစ်ပြားပဲရတဲ့လူတို့ရှိပါတယ်ခင်ဗ
ျဟုတ်ကဲ့
ဥပမာကျွန်တော်ဆိုရင်ကျွန်တော်အကူနဲ့ကျွန်တော်နဲ့တိတ်နေနေတဲ့လူအတူချင်းအတူကိုကျွန်တော်ကတော့သုံးပြားရတယ် तू ကနှစ်ပြားပဲရတယ်တပြားမပါလာပါဘူး
ဒါကဘယ်မဲပြားလဲခုနကကျွန်တော်နဲ့မေးချင်တာကစင်ကာပူမှာခုနကမတ်တင်စာပြောရဆိုရင်ပြည်သူ့တော်ကမဲပြားတော်များပါမလာဘူးလို့ပြောပါတယ်လန်ဒန်ဘက်မှာရော
ကျွန်တော်အဲ့ဒါတော့ဘယ်မဲပြားလဲဆိုတော့ကျွန်တော်မမေးလိုက်မိဘူးကျွန်တော်အခုနဲ့ကျွန်တော်လည်းခုလမ်းခွဲသွားပြီဆိုတော့
ဟုတ်ကဲ
့အဲသူတို့ပြောတာတော့ခဏလေးနော်ကျွန်တော
်ဟုတ
်ကဲ့ဟိုကမေးချင်လို့ဒီမှာကျွန်တော်ညီမလေးတစ်ယောက်ရှိတယ်ညီမဘယ်မဲပြားပျောက်တာလဲညီမလေးပြည်သူ့လွတ်တော်မဲပြားရတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ပြည်သူ့လွတ်တော်မဲပြားပြောက်တဲ့သဘောပေါ့နော်နောက်တစ်ခုကကျွန်တော်နောက်တစ်ခုမေးချင်တာကိုတက်ကိုကိုခုနပြောထားတဲ့အထက်မှာအဝေးရနေလာရတယ်လို့ပြောကြပါတယ်ပြောမယ်ဆိုရင်လန်ဒန်ကအပြင်ကျွန်တော်ကြားလို့ဆွီဒင်တို့ဘာလို့စကန်ဒီနေဗီးယားနိုင်ငံတွေကပါဒီလန်ဒန်မှာမဲပြားရတယ်လို့သိရပါတယ်အဲ့တော
့ဘယ်လိုမှအဲ့လိုမျိုးဟိုသူတို့ကြင်ညာတဲ့ရက်ကလေးကကတ်ပြီးတော့မှဘယ်လိုမှသွားလာတာအဆင်မပြေဘူးပေါ့နော
်ဟုတ်ကဲ့အဲ့တော့မြန်မာတွေကဘယ်လို motivation မျိုးနဲ့လာပြီးတော့တကူးတကလာပြီးမဲပြားပြစ်တာလဲကိုတက်ကိုကိုပါဝင်ပါပေါ့
ဟိုရဲ့ဆရာသားထက်သန်တဲ့လူတွေပဲမဲပေးကြတာပေါ့နော်တချို့လူတွေကလည်းတော်ပါပြီဘာမှမလုပ်တော့ပါဘူးဆိုပြီးတော့ဟိုဘယ်လိုခေါ်မလဲဒီတိုင်းမဲ့ထိုင်းနေလိုက်ကြတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဒေါက်တာတက်ကိုကိုကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ကြပါလေဒေါက်တာဦးကတော့ကိုစောင်းဦးလိုင်ဖြစ်ပါတယ်ဆိုတော့ကိုစောင်းဦးလိုင်ကအခုပြောမယ်ဆိုရင်အမေရိကန်ပြည်အောင်စုတော်မှာဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ပညာရေးကျန်းမာရေးကွန်ရက်အတွက်ဒီခုနအလှဒီဟို stage show တွေမှာ live ပြီးတော့တီးဆိုးနေတာပါတချိန်ထဲမှာပဲမဲပေးဖို့အတွက်လှုံ့ဆော်နေသူတူလည်းဖြစ်တဲ့ခါကျကိုစောင်းဦးလိုင်ခုနကအခြေအနေကြားရမယ်ထင်ပါတယ်စင်ကာပူအခြေအနေလန်ဒန်အခြေအနေဒီအခြေအနေနဲ့မဲပေးခုနေနဲ့ပတ်သက်လို့ဘယ်လောက်ထိပြဿနာရှိနိုင်လဲအရင်တော့က2010တုန်းကတော့ဒီကြိုတင်မဲကိစ္စတော်လေးပြဿနာတက်ခဲ့ဘူးပါတယ်အခုအခြေအနေမှာဘယ်လိုမြင်ပါလဲ
အခု2015မှာတော့ပို့ပြီးဒီကြိုတင်မဲတွေကပို့ပြီးတတိပြုတ်ရမယ်ပို့ပြီးတော့အနေရရှိတယ်ချီးမားတယ်အဲကိစ္စရတခုလို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ပြပရောက်နေတာကအာမြန်မာတွေကတန်းနဲ့ချီပြီးရှိပါတယ်။ကျွန်တော်တို့ပုဂ္ဂလိကခမန်းချက်တွေကတကူကြီးတကားခမန်းချက်ရတော့ဆယ်တန်းနီးပါးကဘာအရရကိုပြန်နေရောက်ရှိနေမြန်မာတွေကဆယ်တန်းနဲ့အထက်လောက်မှာရှိနိုင်တယ်။အဲပြပကိုရောက်တယ်ဆိုတဲ့ကောပြပကိုထွက်ပြီးအလုံးလုံးမယ်ဆိုတဲ့ကော18နှစ်ကျော်ပြီးသားလူတွေပဲအဲ99ရာခိုင်နှုန်းက18နှစ်ကျော်ပြီးသားမဲပေးခွင့်ရှိတယ်မြန်မာနိုင်ငံသားအများစုဖြစ်ဖို့ရှိတယ်။ဟုတ်ဆိုအရွယ်မရောက်သေးတဲ့ကလေးတွေကတော့ပြပကိုအလုံးထွက်လို့ဆရာအကြောင်းနည်းတယ်။အဲ့ဒီမှာမှကျွန်တော်တို့ကုနာကကြားတယ်စင်ကာပူမှာ1000မဲပေးဖို့ရှိနေတယ်။လန်ဒန်မှာဆိုရင်တော့900ကျော်900နီးပါးပဲရှိတယ်လို့ဒေါက်တာသက်ကိုကပြောထားတယ်။အဲ့တော့စင်ကာပူမှာဆိုရင်မြန်မာအသန်းချီလို့အသန်းနီးပါးတော့တော့ရှိမယ်။အဲ့လောက်မရှိတော့5သိန်း6သိန်းနဲ့မလျော့ဘူးလို့ကျွန်တော်တို့ခန့်မှန်းတယ်။အဲ့ဒီမှာမှ1000မဲပေးတယ်ဆိုတော့စင်ကာပူနိုင်ငံသားမခံသေးတဲ့မြန်မာအကြီးအကဲအဲ့ဒီထက်မကစေသမကအစ20မကရှိလိမ့်မယ်အဲ့ဒီစင်ကာပူနဲ့နောက်အင်္ဂလန်ကလည်းမြန်မာတွေအများအများဆရာဝန်တွေရောပညာတော်သင်တွေရောရောက်နေတဲ့နိုင်ငံဖြစ်တယ်အဲ့ဒီနိုင်ငံမှာလည်း900ပဲမဲပေးဖို့ဟိုလှုပ်ဆောင်ထားတာရှိတယ်အဲဆိုတော့အများအများမဲပေးခွင့်ဆုံးရှုံးတာတို့မဲပေးခွင့်အတွက်မကြိုးစားတာတို့လည်းဖြစ်နိုင်တယ်အဲ့ဒီမှာအစိုးဆုံးနိုင်ငံနှစ်ခုကတော့ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံဖြစ်လိမ့်မယ်ထိုင်းမှာမြန်မာတွေက4,000ရှိနေတယ်မလေးမှာလည်းတသန်းနီးပါးတော့အောက်ထစ်ရှိတယ်လို့ကျွန်တော်ခန့်မှန်းတယ်အဲ့ဒီမှာအထိုင်းမှာဆိုရင်လေ ထောင်လောက်ပဲထောင်ကဏ္ဍလောက်ပဲမဲပေးဖို့ရှိတယ်ဆိုတော့ဒီပြပရောက်နေတဲ့မြန်မာတွေရဲ့မဲပေးကွင့်အမြောက်အများဆုံးရှုံးနေပြီးတော့ထိုင်းနဲ့မလေးရှားမှာဆိုရင်မြန်မာတွေဘယ်လောက်ရောက်ရှိနေတယ်ဆိုရဲ data တွေလက်ရှိအစိုးရတက်ခါစားမှာယူထားတဲ့အဲယူထားတဲ့အချိန်မှာရှိတယ် data တွေသူတို့ယူထားတယ်ဘာလို့ယူထားနိုင်လဲဆိုတော့လက်ရှိအစိုးရတက်လာတဲ့ခါစားမှာထိုင်းနိုင်ငံမှာရှိနေတဲ့တရားမဝင်ရွှေ့ပြောင်းအုပ်သမားတွေကိုတရားဝင်ဖြစ်အောင်လုပ်ပေးမယ်အဲမြန်မာနိုင်ငံဒီမိုကရေစီနိုင်ငံဖြစ်သွားပြီဒါကြောင့်မြန်မာပြည်သူပြည်သားတွေဟာကမ္ဘာလေတင်းတင်းကြပ်ကြပ်နေနိုင်အောင်passport တွေတော့အားလုံးထုတ်ပေးမယ်ဆိုပြီး data collection တွေသူတို့လုပ်ထားတယ်လာကြပါစာရင်းပေးကြပါဆိုပြီးတော့အမြောက်အများလုပ်ထားတာရှိတယ်မလေးမှာလည်းဘာသာရေးအထူးကြောင့်ကိစ္စရနေပတ်သက်လို့ဖြစ်ကြတဲ့အချိန်တွေမှာမြန်မာတွေကိုတေဝင် passport ထုတ်ပေးမယ်နော်ပြီးတော့တွားလာရမြန်မာပြည်ကိုပြန်လာရလွယ်ကူအောင်လုပ်ပေးမယ်ဆိုဒေတာတွေအမြောက်အများလက်ရှိအစိုးရရဲ့လက်ထဲမှာရှိတယ်ရှိနေပြီးတော့တန်းချီတဲ့လူမပြောနဲ့အခုအလုံးစရင်ချောလိုက်တာမြန်မာတွေ၁၀သန်းလောက်ပြပောက်ရုံနေပြင်မဲ့ဟိုတသိန်းတောင်ပဲပေးမှာမဟုတ်တဲ့ပုံစံမျိုးကျွန်တော်တွေ့နေရတယ်အဲ့တော့ကြံတဲ့မဲတွေဟာသူတို့မှာ data အတိအကျရှိနေတယ်ထားပါတော့ဗျာဘဲရွာဘဲမြို့ဘဲတိုင်းကမောင်ဘသူကမှတ်ပုံတင်နံပါတ်ဘလောက်ကထိုင်းနိုင်ငံဘယ်ကိုရောက်ရှိနေလဲဆိုတော့သူတို့သိနေတယ်အဲ့ဒီခါကျတော့ဒီမဲတွေအားလုံးဟာလာမပေးဖြစ်တာပဲဖြစ်ဖြစ်ခုနလိုတကယ်တက်တက်ကြွကြွနဲ့မဲပေးဖို့ရှောက်ထားတဲ့လူတွေတော့စည်ရင်နဲ့မပါတာရှိနေတယ်သုံးများအနေနဲ့နှပြားဖြစ်နေတာရှိတော့တကယ်ကိုမလျှောက်ထားဖြစ်တဲ့ဘဝအခြေအနေရဲ့အကြောင်းမလျှောက်ထားဖြစ်တဲ့မဲပေးဖို့မလျှောက်ထားတဲ့မြန်မာတွေရဲ့မဲတွေဟာတစုံတစ်ခုနီးနဲ့မတမာတဲ့နီးရဲ့ပြည်တွင်းကိုပြန်မရောက်သွားဖို့တော့အားလုံးတတိထားစောင့်ကြည့်ရမယ်လိုအပ်လျက်ရှိတဲ့အခြေအနေကနှုတ်မများတော့၅တန်း၆တန်းလောက်များနော်၅တန်း၆တန်းလောက်နဲ့ကျွန်တော်ဘယ်သူမှမဆွတ်ဆွဲခြင်းဘူးတို့တော့လူကြီး၅တန်း၆တန်းရဲ့မဲတွေသာတစုံတစ်ခုနီးနဲ့ပြည်တွင်းမှာစရင်ဝင်သွားတယ်ဆိုရင်လက်ရှိလွတ်တော်ထဲမှာရှိနေတဲ့25ရာခိုင်နှုန်းတော်ကိုယ်စားလှယ်တွေနဲ့နော်တစ်ဖက်ကပါတီကစံခိုင်ဖွံ့ဖြိုးရေးပါတီကဒီတကယ်ရွေးချယ်တင်မြှောက်လိုက်မယ်ဒီဘက်အဲကျွန်တော်ဒီမိုကရေစီအင်အားစုပါတီတွေကိုလွှတ်တော်တွင်မှာအဲရှင်းဆိုင်အန်တုရှင်းပြိုင်လာနိုင်တဲ့အနေအထားကိုအလွယ်တကူရောက်ရှိသွားမှာဖြစ်တယ
်ဟုတ်ကဲ့
အဲ့ဒီအခြေအနေကိုကျွန်တော်တို့အယံတိထားရမယ်ဆော့ဆော့စီစီတဲကမှကျွန်တော်မြင်တာကတော့ဒီမှာလဲကျွန်တော်စကားပြောခွင့်ရတဲ့အားလုံးကိုကျွန်တော်ပြောပြပါတယ်ဆော့ဆော့စီစီတဲကမှကျွန်တော်တို့ကတော့ဒီမိုကရေစီဟာမှန်မှန်ကန်ကန်ဆက်စစ်မှန်မှန်မဟုတ်ဘူးဘာလို့လဲဆိုတော့ပြည်သူ65ရာခိုင်နှုန်းလောက်လိုအပ်လိုလားတဲ့အစိုးရမျိုးကိုကျွန်တော်တို့ကမရနိုင်ဘူးမဲပေးခွင့်ရှိတဲ့ပြည်သူ85ရာခိုင်နှုန်းလောက်ကစံနာပြုတဲ့ပါတီရတာအစိုးရဖွဲ့ခွင့်ရမယ်ပုံစံမျိုးလက်ရှိအခြေခံဥပဒေအရဖြစ်ပေါ်နေတယ်အဲ့ဒီတော့အဲ့ဒီအခြေအနေမျိုးမှာမဲစံနာပြုခွင့်ရှိသူတွေအခွင့်အရေးရှိသူတွေအားလုံးရဲ့မဲရဲ့85ရာခိုင်နှုန်းမဟုတ်တော့ဘဲနဲ့လက်ရှိကော်မရှင်ကမဲပြားထုတ်ပေးတဲ့မဲပေးခွင့်ပြုတဲ့ပုဂ္ဂိုလ်ရဲ့เนาะယနေ့မဲပေးခွင့်ရပြီဆိုတဲ့လူတွေရဲ့85ရာခိုင်နှုန်းကကျွန်တော်တို့ဒီမိုကရေစီပါတီတွေပေါ့ NLD ပါတီပေါ့ခိုင်ရဲနဲ့ရှင်းရှင်းပြောရအောင်เนาะအဲ့ဒါကိုမဲထဲမှာအမေစုကိုမဲထဲမှာအဲတစ်ဖက်ပါတီကကျွန်တော်တို့ကြိုက်တဲ့ပြည်သူလူထုနဲ့တက်တဲ့ NLD ပါတီကအစိုးရဖွင့်နိုင်မလို့ဖြစ်နေတယ
်ဟုတ်ကဲ့
အဲ့ဒီခါကျတော့ပို့ပြီးအချိန်နဲ့တစ်ဖြည်းဖြည်းဆိုးဆိုးလာတဲ့အနေထားကိုရောက်ရှိသွားတာပေါ့ဗျာ
ဟုတ်ကဲ့ကိုစောင်းလိုက်ကျေးဇူးပါအခုလိုကိုစောင်းလိုက်ရဲ့ဆွေးနွေးချက်ကိုထုတ်ပြောတာနောက်တစ်ဦးကျွန်တော်ဖိတ်ခေါ်ချင်ပါတယ်ဥရှေပါကတော့လက်ရှိမြန်မာနိုင်ငံထဲမှာဒီရွေးကောက်ပွဲနဲ့ပတ်သက်လို့စောင့်ကြည့်နေတဲ့သူတူဦးဖြစ်ပါတယ်ဥရှေပါခုနကပြောသွားတဲ့ကိစ္စတွေကြားမိမှာပါစင်ကာပူမှာဖြစ်တယ်လန်ဒန်မှာဖြစ်တယ်တခြားနိုင်ငံတွေမှာလည်းဖြစ်ပါတယ်မဲပြားကိစ္စတွေပါခုနကကိုစောင်းဦးလိုက်ပြောသွားတဲ့အထက်မှာတော့ဒီချိုးတင်မဲကြောင့်ရင်လိုပဲပြဿနာဖြစ်လာမှာသူစိုးရိမ်တာပြောပါတယ်ဥရှေပါရဲ့တုံးသက်ချက်အကဲဖြတ်ချက်ကိုဘယ်လိုရှိပါလဲ
ဟုတ်ကဲ့ခင်ဗျာဒီလိုကမှစောစောကဟောတဲ့အထက်မှာကျွန်တော်နိုင်ငံတကာတွေထဲမှာရောက်နေကြတဲ့လူတွေကကျွန်တော်တို့တရားဝင်လူသားနဲ့တရားမဝင်လူသားနှစ်မျိုးရှိတယ်ခင်ဗျာအခုအဲ့ဒီမှာစာနာမဲပေးပိုင်ခွင့်ကိုသူတို့တောင်းခံတဲ့လူကနိုင်ငံတော်ကအတိမတ်ပြုပြီးတော့မှတရားဝင်သွားနေတဲ့လူတွေကိုသာလျှင်အတိကနေပြီးတော့အဲ့ဒီပုံစံ15ကိုထုတ်ပြီးသူတို့ကစည်းရင်းယူထားတာဖြစ်တယ်တကယ်အခုချိန်ဒီစောစောကဘုဘကပြောသွားတာတော့တန်းချီရှိတယ်ဆိုတော့တကယ်တော့လည်းရှိနေတယ်ယူရီးယားတို့မှလည်းရှိနေတာမှန်ပါတယ်ဒါပေမဲ့ဒီလက်ရှိရှိနေကျွန်တော်ဒီဟာမကော်မရှင်ကိုအဲ့ဒီပုံစံ15တွေကပြန်လဲရောက်လာတဲ့လူဦးရေနိုင်ငံတကာလူဦးရေစုစုပေါင်းက3000နဲ့4000ကျော်ပဲရှိပါတယ်ခင်ဗျာဘုချင်းဒီစင်ရ3000 4000ကျော်ပဲရှိတယ်အဲ့ဒါတ တရားဝင်အသိမှတ်ပြုပြီးဟောပြန်လာတဲ့ပုံစံတွေပါ
။ဥရှိဘားတို့ကအနေနဲ့ကဒီစီရင်ကိုစောင့်ကြည့်နိုင်လားစောင့်ကြည့်ခွင့်ရှိလားစောင့်ကြည့်နိုင်တဲ့အနေအထားရှိပါလား။၃000ခန့်ကျော်၃000ကျော်နဲ့ပတ်သက်လို့
ဒီ3000ကျော်ဆိုတဲ့ဟာကဝင်ဗမာပြည်ဒီလုံးမှာရှိတဲ့မျိုးပေါင်း300ကျော်ကိုခွဲပြီးတော့သူ့မျိုးလာနဲ့သူ့မြင်လိုက်သွားမှာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အားလုံးအဲ့ဒါတွေကစောင့်ကြည့်လို့မရဘူး။ဒါပေမဲ့အဲ့ဒီမဲစရင်တွေကိုသူတို့ပုံစံ15တွေကိုပြန်လာတဲ့ကသူကနေပြီးတော့နိုင်ငံတကာပြန်လာတယ်။သူကဒီနိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံချုပ်ကကွန်ဖရင်ကွန်ဖရင်ကတည်းကမျိုးနယ်ကရက်ကွက်တီဆင်လာတဲ့အထက်မှာအဲ့ဒီရက်ကွက်တွေမှာအဲ့ဒီစရင်တွေကိုပြုစုထားပြီးတော့သူတို့မဲရုံမှာကတ်ထားရမယ်ဆိုတော့သူရဲ့ news တွေမှာချပေးထားတယ်။အဲ့ဒီတည်းမှာတကယ်လို့ပုံစံ15နဲ့ရှောက်လိုက်ပြီးတော့မှဒီမှာရက်ကွက်တွေကမဲရုံမှာတကယ်လို့ကိုစရင်မပေါဘူးလို့ဆိုရင်ဖြစ်ဆွဲပေးရမယ်ဆိုတော့လေသူရဲ့ news တွေမှာချမှတ်ပေးထားတယ်ခင်ဗျာ
။
အခုချိန်ပြီးလို့ဆိုရင်သူတို့ကကျွန်တော်ဒီရက်ပိုင်းမှာတော့ကျွန်တော်မဲရုံကိုကျွန်တော်ကတော့ဒီပဲပြည်တွင်းကိစ္စပဲလို့ဆိုတော့အဲ့ဒီရောက်နေနေလေးဟိုလွတ်သွားပြီးတော့ဒီကော်မရှင်ရုံကတော့မရောက်ဖြစ်တော့သူတို့ရဲ့စရင်တွေကတ်ထားမကတ်ထားတော့ကျွန်တော်တိကျတော့မကြည့်ဖြစ်သေးဘူးပေါ့လေ
။
ဒါပေမဲ့ news တွေကတော့ရက်ကွက်မှာလည်းကတ်ပေးရမယ်မျိုးနယ်မှာလည်းကပ်ပြရမယ်ဆိုတော့သူတို့ကအဲ့ဒီဆိုရလာတဲ့စင်ကပ်ပြရမယ်လို့တိကျဆိုထားတယ်ခင်ဗျာ
။ဟုတ်ကဲ့။ဥရှေပါလေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာ။မင်းတချို့ကိစ္စတွေနဲ့ထပ်မေးချင်လို့အာကျွန်တော်နောက်တစ်ခုဖိတ်ခေါ်ချင်ပါလေ။သူကလည်းစင်ကာပူကပါမတ်အုံမှာစင်ကာပူကမဟုတ်ပါဘူးခင်ဗျာ။တောင်ကိုရီးယားနဲ့ငါကပါမတ်အုံမှာတင်းတင်းကျော်ကြားပါလားခင်ဗျာ
။
ဟုတ်ကဲ့။မတ်အုံမှာတင်းတင်းကျော်အခုဒီမဲပေးတဲ့အချိန်ဒီတောင်ကိုရီးယားမဲပေးတဲ့အချိန်ဒီမတ်အုံမှာတင်းတင်းကျော်ကိုယ်တိုင်ကြုံရတဲ့အချိန်ဒီအတွေ့အကြုံလေးပြောပါအောင်ဗျ။ဟု
တ်ကဲ့ရှင်။ကျမတို့ကတော့မဲပေးမယ့်စီးရင်တွေတန်ယုံကနေပြင်ရတဲ့အခါမှာကျမစောစောကရကျမနာမည်မပါဘူးမပါဘဲနဲ့ဥစားမြမပြီမာကကျမကပေးခွင့်ရှိတယ်ဆိုလည်းပါတယ်ကျမလည်းပုံစံ15ကလည်းပြင်သားပြီးသားဖြစ်တယ်အဲ့မှာစီးရင်ထွက်လာတဲ့အချိန်မှာမပါလာတဲ့အခါကျတော့ကျမအဲ့မှာ volunteer လုပ်တဲ့မောင်လေးတယောက်ရှိတယ်ပေါ့နော်အဲ့မဲစီးရင်တွေကိုထုတ်ပြန်ပေးဖို့တော့သွားလိုက်ရွေးပေးတယ်အဲ့မောင်လေးတောင်ကျွန်မ message ပို့လိုက်တဲ့ခါကျတော့ तू ကငါ့နာမည်ကြည့်ပေးပါ international ဥစားထဲမှာငါ့နာမည်ပါတယ်ဒီထဲမှာတန်ယုံမှာပါမှာအတီဖြစ်တယ်ပြောတဲ့အတွက်ကြောင့်ငါ့နာမည်လေးကြည့်ပေးပါဆိုတဲ့ခါမှာ तू ကကြည့်ပေးတဲ့ခါမှာ message မှပြန်ပို့ရအမနာမည်တွေ့တယ်ဆိုပြပို့ထားတဲ့ခါကျတော့ကျွန်မ complain တက်တာပေါ့နော်တန်ယုံလှမ်းပြီးပြန်ပြီးတော့ကျွန်မနာမည်ကိုတွေ့တဲ့လူကတွေ့ထားပြီးလူသက်သေရှိတယ်ပေါ့နော်အဲ့အတွက်ကြောင့်ကျွန်မကိုလိုဖြစ်လို့ကျမပြုတ်တန်ခဲ့တာလေပေါ့နော်ပြန်ပြီးတော့တကယ်တင်တဲ့ခါမှာဆိုအဲ့မှာကျမမနေ့ကျရင်ကျွန်တော်တို့ပြန်စစ်ပေးပါမယ်ဆိုပြီးတဲ့ခါမှာမနေ့ကျတော့9နိုင်လောက်မှာကျမနာမည်ပြန်ပါလာတယ်ပြန်ပါလာတယ်ဒါပေမဲ့ကျမနာမည်အစားထိုးတဲ့ကြာအလုံးက9ယောက်ဆိုရင်9ယောက်အတိပဲဖြစ်နေခါကျတော့အဲ့မျိုးသမီးလေးတစ်ယောက်ကကျမနေရာနဲ့မှာပြန်ပြုတ်သွားတယ်ကိုနာမည်တော့ကျမလည်း3လုံးလောက်ပါတဲ့နာမည်ပဲအဲ့ဒါကျမကတော့ပြန်ပါလာတယ
်
ပြန်ပါလာတဲ့ခါကျတော့ကျမပထမဆုံးနေ့မှာတော့ကျမမင်းမထည့်သေးဘူးပေါ့နော်ဟုတ်ကဲ့ဗာမမ်းမသိပြီးတော့အခြေအနေကြည့်မယ်ဆိုပြီးတော့မဲမထည့်ပဲနဲ့ကျမကြည့်တဲ့အခါမှာလူတွေကတယောက်ပြီးတယောက်ပြန်လာတဲ့ခါတော့မဲအနောက်မှာစရင်ဟိုပါပေါ့လက်မှတ်မပါဘူးပေါ့နော်ရေမဲရုံမှုရေလက်မှတ်တွေပါရင်မပါဘူးဆိုတော့အဲ့အဲ့အနေဖြစ်သလားလို့ကျမတခြားလူတွေမေးကြည့်တာပေါ့နော်မေးကြည့်တဲ့အခါကျ volunteer လုပ်တဲ့ကောင်လေးတွေကလည်းတန်ယုံကဒီလိုပဲပြောတယ်သူတို့ထိုးပေးလို့မရဘူးလို့ပြောလို့ရပါတယ်နောက်မှမြန်မာပြည်ပြန်ရောက်မှပဲထိုးပေးမယ်ဆိုတော့အားလုံးကလည်းဒီလိုပဲဆိုတော့အော် okay ပေါ့နော်အဲ့နဲ့ကျမလည်းနောက်တနေ့ကျတော့ကျမသွားပြီးတော့ဟိုကမဲပေးတယ်ပေါ့နော်မဲပေးတဲ့အခါကျတော့အထက်ထဲရောက်တော့ကျမတို့ကကင်မရာလည်းမတရားဘာမှမတရားဘူးဆိုတဲ့အခါကျတော့ဒီတိုင်းပဲဝင်သွားတဲ့အခါမှာမဲကျမမဲကိုသူတို့ရှာပေးတယ်ရှာတဲ့အခါမှာဟိုမဲကျမအတွက်ဆိုပြီးတော့ဟိုကပေါ့နော်လမ်းနဲ့အဲ့ဒီစာအိတ်ကလေးပြေးပြေးလေးနဲ့စီးထားတဲ့ဟာကိုကျမပေးတဲ့အခါမှာ3အိတ်ပဲပါတယ်3အိတ်ပဲပါတဲ့အခါကျတော့ကျမဒီဟာပဲလားဆိုဒီဟာပဲတဲ့ဟိုတတ်ထက်ထတ်တောင်းချင်ရင်လည်းလက်မမရှိဘူးတဲ့လမ်းမရလိုက်တာပဲကျေးဇူးတရားမှာပေါ့နော
်
ဆိုင်ယုံကတော့ပြောတာမဟုတ်ပါဘူးကျမအိတ်ဖူလန်ချီရဲ့ကလေးတွေကလည်းသူတို့လည်းဘူးမသိပါမသိနဲ့တူပါတယ်အဲ့လိုမျိုးပြောတဲ့အခါကျတော့38ပဲဆိုတော့ကျမလည်းအိတ်38ဟိုကျမတကယ်တော့ကရင်လူမျိုးဖြစ်တယ်ကျမ2010တုန်းကကျမ4မဲပြီးခဲ့ရတယ်ကရင်တိုင်းရင်းသားပေါ့နော်ကိုယ်ဆိုလေကျမရွေးပိုင်ခွင့်ရှိရအခုကျတော့38ပဲရှိရဆိုတော့ပြီးတော့မနေ့ကကျတော့ကျမလိုသာပေါ့နော်သူများတွေကပြောတာကမဲဘုံတဘုံထဲမှာပဲအုံးနေသလုံးအဲ့လိုထည့်ရတယ်ပေါ့နော်ဆိုတော့ကျမလည်းအထဲသေးလေးဝင်သွားတဲ့ခါကျတော့ကျမအထဲဝင်ခင်မှာအပြင်မှာဟိုပလတ်စတစ်ဘုံနဲ့သူတို့မဲတဘုံလုံးမဲလုံးနေတယ်မဲဘုံတစ်ခုလိုမျိုးလုံးနေတဲ့ခါကျတော့ဟိုကဖောက်နေတာပေါ့နော်ပလတ်စတစ်ဘုံပိတ်ပြီးအပေါ်မဲထည့်လို့ရအောင်ဖောက်နေတယ်ဗမာကြီးလည်းရှိတယ်ပြည်တယ်ပြောဝင်ကျမလည်းဝင်လည်းဝင်သွားမဲက3ဘုံဖြစ်သွားပြီအဲ့ခါကျတော့ပလတ်စတစ်ဘုံ3ဘုံဖြစ်သွားတာပေါ့နော်အဲ့ဒါနဲ့ကျမလည်းမီးတော့
တခုကိုတပုံးစီထည့်ရမယ်ပေါ့နော်အဲ့ဒါကျမလည်းအနောက်မှာလည်းမရုံလက်မှတ်တွေပါလည်းမပါမယ်အရှိရာဒီလိုပဲရတယ်လို့ပြောတော့ကျမလည်းတိတ်စောတကမတက်တော့ဘယ်နဲ့ကျမအဲ့သုံးမဲကိုပဲအဲ့လိုပဲထည့်ခဲ့တာပေါ့နော်ပြန်ထွက်လာဒါပေမဲ့ကျမဘဝေမကြတော့လူတွေကိုလိုက်ပြောတော့ကျမအပြင်မှာကောင်းမကောင်းလေးတွေလည်းရှိတယ်သူတို့ကလည်းကျမကိုလာပြောကျွန်တော်အမသုံးမဲကျွန်တော်တို့ကတမဲပဲရတယ်တဲ့အဲ့ဒါနဲ့ဘယ်ရလဲဆိုအင်းစိန်မျိုးနဲ့ရတယ်ဆိုတော့အဲ့လေမင်းဘယ်လိုပြောလဲဆိုတော့မင်းဥစားလေကျွန်တော်အတိတ်မှာမရှိဘူးတဲ့ကျွန်တော်နေမြေမှာပြိုင်တဲ့လူရှိလို့နဲ့တူရဆိုပြီးတော့အဲ့လိုမျိုးကြီးတွေပြောတယ်ပေါ့နော်အဲ့လေနောက်တစ်ယောက်ကလည်းကျွန်တော်တော့နှမဲပဲရတယ်ပေါ့နော
်
ဆိုတော့အဲ့ဒါနဲ့နောက်တစ်ယောက်ကတော့ကျွန်တော်တို့ကနေမြေချင်းနေရာချင်းတူတူပဲတဲ့ကျွန်တော်ကကရင်သူကမွန်းတယ်ကျွန်တော်ကလေးမဲရတယ်တဲ့သူကကျတော့သုံးမဲပဲရတယ်အမနဲ့တူတူပဲပေါ့နော်ဆိုတော့ရှုပ်ဟိုပါပေါ့နော်အကုန်လုံးကအဲ့လိုကြီးအပြင်မှာကျမတို့ကနည်းနည်းဝူးဝေးရောက်တော့မှကျမတို့ကစကားပြောရတယ်
ဟု
တ်ကဲ့အင်းနာမှာတိတ်ကြောလို့မရအောင်တို့တွေကတိတ်လုံးချုံ
နေဟုတ်ကဲ့မအောင်မတင်းနေကြောကျေးဇူးပါကျွန်တော်အဲ့တောင်ကိုရီးယားဘက်ကချင်းနေပြီးတော့ကျွန်တော်အခုဆိုလို့ရှိရင်ပြောမယ်ဆိုရင်အမေရိကန်ပြည်အောင်စုမှာတော့မဲတွေစပေးနေပါပြီမဲအမေရိကန်ပြည်အောင်စုမှာတော့နေရာ၃နေရာပါဝါရှင်တန် DC ရယ်နယူးယောက်ရယ် LA ရယ်နေရာ၃နေရာမှာမဲပေးကြမှာဖြစ်ပါတယ်အဲ့တော့ကျွန်တော် LA ဘက်ကချင်းနေကိုကောင်းထက်ဟိုဘက်မှာ LA မှာတော့စမဲပေးနေပြီထင်တယ်ကိုကောင်းထက်အဲ့ဘက်ကမဲပေးကြတဲ့အချင်းလေးနောက်ဆုံးသိရတော့ပြောပြပါအောင်ခင်ဗျအတွေ့အကြုံလေး၁မိနစ်လောက်တော့ချိန်ရပါတယ်
အော်ဒီတော့ကျွန်တော်မပေးရသေးဘူးခင်ဗျအခုကဟိုကျွန်တော်ကအချိန်7နာရီခွဲပဲ
ဩဆောတည်တည
်9နာရီမှာ
ဟုတ်ကဲ့
9နာရီမှာစပေးရအ
ောင်မြန်မာတွေကခုနစင်ကာပူမှာမြန်မာတွေတက်ကြွရှိလို့ရောအမေရိကအဲ့ဘက်မှာအယ်လီမာကိုတက်ကြွကြရလားမဲပေးဖို
့အဲကျွန်တော်ဒီလောက်တော့စင်ကာပူလောက်တော့မများတော့ဘူးချင်းနဲ့အဲစင်ကာပူမှာတော့အများဆုံးကနိုင်ငံတကာသတင်းတွေမှာလည်းပါတယ်ဟိုဟာကျွန်တော်မြန်မာသတင်းတွေမှာတော်တော်လေးမှလည်းဟိုဟာပါတယ်ဒီမှာတော့အဲ့လောက်ကြီးမရှိတော့ဘူးချင်းနဲ့
ဟုတ်ကဲ့အဲ့တော့ကိုကောင်းထက်အခုသွားပေးမယ်ဆိုတော့ပေးကြမယ်ကို့အပေါင်းအသင်းမြန်မာအတိုင်းဝိုင်းထဲမှာကောတဲကြကြရှိကြရလားမဲပေးကြမဲပေးလို့စိတ်ရှိကြလားဒါမှမဟုတ်ရှင်ဒါတော့ပေးလဲကိစ္စမရှိပါဘူးဆိုတော့သဘောမျိုးဖြစ်နေကြလားဘယ်လိုတွေ့ရလဲ
အဓိကတော့သူတို့ဟိုဟာအများစုကဟိုဟာတင်ညာမဲပေးဖို့ပုံစံ15ထပ်မဲ့ဟာကိုပေးလဲဟိုတင်ညာတဲ့ဟာသူတို့မသိလိုက်ကြဘူးဘယ်လိုဖြစ်လဲဆိုတော့ဒီပုံစံ15မှာသူတင်ရတဲ့ထုတ်ပြန်တဲ့ရက်ကဇူလိုင်10ရက်နေ့ကထုတ်ပြန်တာเนาะအဲအဲ့ဒါပြီးတော့ဟိုဟာဇူလိုင်31ရက်နေ့နောက်ဆုံးထားပြီးတော့ပြန်ပြီးတော့ပေးရမယ်ဆိုအဲ့ကြားထဲမှာရင်း20လောက်ပဲရှိတယ်ရင်း20လောက်ပဲရှိတဲ့ဟာဒီဟိုနိုင်ငံကြီးကိုပြောင်းလဲပေးမဲ့ရွေးကောက်ပွဲတစ်ခုတွေ့ရင်း20ဆိုတဲ့ဟာတော်တော်လေးနင်းတော့အကြီးတယ်ဆိုကျွန်တော်ထင်တယ
်ဟုတ်ကဲ့ပါ
သူတို့ဒီဟိုမြန်မာနိုင်ငံသားတွေအတွက်လည်းသူတို့အီးမေးလ်တွေပါပြီးပို့ပြီးတော့တင်ရတဲ့ဟာတွေလည်းမရှိဘူးသူတို့ဝက်ဘ်ဆိုက်မှာသူတို့ဟာသူတို့တင်ရတယ်အချိန
်ကတည်းကကြောင့်ပုံစံ15မှာဖြည့်လိုက်ရတဲ့လူများတော်တဲ့သဘောပေါ့ကျွန်တော်ဒိုင်းလေးလိုက်စီစဉ်ခုအချိန်နဲ့ဆက်သွားလို့ပါပါဝင်ဆွေးနွေးပေးကြတဲ့မေဆနာရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်မြန်မာအားလုံးဒီပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်းလေးလိုက်စီစဉ်ဒီမှာညနာခွင့်ပေးပါ
တိုင်းလေးလိုင်းအစီအစဉ်ကိုကိုတောင်ညွန့်ဦးနဲ့ထုတ်လုပ်သူမဆွမွန်တို့ကကြင်ညာပေးခဲ့တာဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုရန်နိုင်ကကြင်ညာပေးပါအောင်ရှင
်။ပြပမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေဟာသက်ဆိုင်ရာတန်ယုံမြန်မာတန်ယုံတွေမှာချုပ်တင်မဲတွေပေးနေကြပါပြီ။အာရှဥရောပနဲ့အမေရိကန်ပြည်ထောင်စုပါဝင်ကမ္ဘာနိုင်ငံအနှံ့မှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့ခုရက်ပိုင်းတွေမှာချုပ်တင်မဲတွေပေးနေကြတာပါ။အော်တိုဘတ်15ရက်ကြာသပတေးနေ့ကတနင်္ဂနွေနေ့အထိမဲပေးနိုင်မဲ့စင်ကူမှာဆိုရင်မြန်မာနိုင်ငံသားထောင်နဲ့ချီပြီးတော့နိုင်နဲ့ချီကြအောင်မဲပေးဖို့စောင့်ဆိုင်းခဲ့ကြသလိုတောက်ကြနေညကဆိုရင်လည်းမြန်မာတန်ရုံးရှိမှညအိတ်စောင့်ဆိုင်းပြီးတော့မဲပေးဖို့ကိုအားထုတ်ခဲ့ကြပါတယ်။ကုလနိုင်ငံသားရောက်နေကြလို့မဲပေးနိုင်ဖို့ကြိုတင်လျှောက်ထားသူတွေကမဲစင်းရောက်မလာလို့မဲပေးခွင့်မရသူတွေမဲစင်းထဲမှာပါပေမဲ့လက်တွေ့မှာမဲပေးခွင့်မရသူတွေအတော်များများရှိနေတဲ့အတွက်လည်းမချေနှံ့မှုတွေတော်တော်များများထွက်ပေါ်နေပါတယ်။ဘာသာရေးလူမျိုးရေးတင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်ကိုမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တွားရောက်ပြီးတော့မဲဆွယ်စည်းရုံးနေပါတယ်။နိုင်ငံတွင်းမှာနေထိုင်ကြသူတိုင်းဘာသာမရွေးလူမျိုးမရွေးလုံခြုံမှုရှိရှိနေထိုင်နိုင်ဖို့စိတ်ကိုရေးကြည့်တယ်လို့တန်တွဲမျိုးကစည်းရုံးရေးပွဲမှာဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဆီးရီးယားမှာရုရှားတပ်တွေထားတဲ့ရည်ရွယ်ချက်ဟာမိမိတို့ရဲ့ပြည်သူတွေကိုကာကွယ်ဖို့အစ္စလာမစ်တွေကိုတိုက်ခိုက်ဖို့ဖြစ်ပြီးတော့သမ္မတဘရှောင်းအယ်အာဆတ်အစိုးရအာဏာမြဲအောင်လှုပ်သွားဖို့မဟုတ်ဘူးလို့ရုရှားဝန်ကြီးချုပ်ကစနေနေ့မှာပြောကြားလိုက်ပါတယ်ဗျာ
။တရင်ချင်းချောက်ကိုကိုရန်နိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Citrip Franklin ဖြစ်ပါတယ်။ကျွန်မနောင်လပိုင်ပါ။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.